Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2016ခုနှစ်နိုဝင်ဘာလ3ရက်အင်္ဂါနေ့ညပိုင်း 9:30 NIT စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.25 MHz နဲ့လိုင်းလမီတာ190ရိုကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါအီမန်နိုင်ငံမိုဆူးမြို့တိုင်းတိုက်ပွဲမှာဒီကနေ့ UAE အထူးတပ်ဖွဲ့တွေဟာမြို့ထွန်းကရုံမြင့်တန်ကြားဌာနတစ်ခုကိုထိန်းချုပ်လိုက်နိုင်ပြီလို့ UAE ဗိုလ်ချုပ်ကြီးတူကပြောပါတယ်။တခါတူရကီအစိုးရကအတိုက်ခံသတင်းမီဒီယာတွေကိုတိုးမြင့်ဖိအားပေးနေတဲ့အပေါ်မှာတော့အထူးဆိုရင်တဲ့အကြောင်းအမေရိကန်အစိုးရကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။ထိုင်းနိုင်ငံလိတ်ကျွန်းလူတက်မှုနဲ့တည်တံပေးခံထားရတဲ့မြန်မာလူငယ်အုပ်ရဲ့အယူခံကိုအပြစ်သက်ဆုံးဖြတ်ချက်တွေချမှတ်တော့မယ်ဆိုတဲ့သတင်းမှာတော့
ဒီလိုထားလဲဖြစ်ကောင်းဖြစ်မယ်အဲတည်တံရော့တာလည်းဖြစ်ကောင်းဖြစ်မယ်ဒီတိုင်းလည်းဖြစ်ကောင်းဖြစ်မယ်ဒါပေမဲ့ကိုနကကိုဘက်ကအားသာချက်ကတော့ကိုဟာကို
တရက်ခန့်အကျိုးဆောင်ရှင်နေဦးအောင်မျိုးတန့်ပြောတော်တာပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါဒါအပြင်ရှီခိုင်ပြည်နယ်မောင်းသောဒေတာအကြမ်းဖက်မှုဖြစ်ပြီးနောက်ပိုင်းလုံခြုံရေးအခြေအနေတွေကိုလည်းတင်ပြသွားမှာဖြစ်တယ်လို့ Hillary Clinton ရဲ့ email ကြောင့် American ရွေးကောက်ပွဲမဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်အပေါ်တရားမှုတွေရှိမလားဆိုတာကိုလည်းတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝါမှာတော့ American နိုင်ငံရင်းနဲ့တရက်လေးလိုင်းဆွေးနွေးခန်းကိုတင်ဆက်သွားမှာပါခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိပ်တန်းရောက်တဲ့တွေကိုမှတ်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။ဤဝဲနိုင်ငံမိုးဆူးမြို့ကိုအာရစစ်သွေးကြော်တွေလက်ထက်ကနေပြန်လည်တင်ယူဖို့ထုတ်စစ်ဆင်နေတာမှာဒီကနေ့ဤရက်အထူးတက်ဖွဲ့တွေဟာမိုးဆူးမြို့အတွင်းကရုံမြင့်တန်ကြားဌာနတစ်ခုကိုထိန်းချုပ်လိုက်နိုင်တဲ့အကြောင်းဤရက်ဗိုလ်ချုပ်ကြီးတူကပြောပါရယ်။မိုးဆူးမြို့တဝိုက်နေရာတွေကိုအထူးကထုတ်စစ်ဆင်ခဲ့ပြီးတဲ့နောက်အခုမြို့ရင်းကိုဝင်ရောက်တာဟာဤရက်တက်ဖွဲ့တွေအတွက်တော့2014ခုနှစ်ကစပြီးတော့ပထမဆုံးချိန်ဖြစ်ပါရယ်။မိုဆူးမြို့အတွင်းကဂိုဂျီလာရက်ွက်တဲကိုအီရတ်တပ်ဖွဲ့တွေဒီကနေ့မနက်ပိုင်းမှာဝင်ရောက်နိုင်ခဲ့ပြီးအဲဒီမှာ IS အဖွဲ့တွေနဲ့အပြင်းထန်တိုက်ခိုက်ခဲ့ရတဲ့အကြောင်းဗိုလ်ချုပ်ဆမ်မီအယ်အာရီဒီကပြောပါရယ်။အီရတ်စစ်သားတွေရှေ့ဆက်မတိုးနိုင်အောင် IS တွေကမြို့တစ်လျှောက်မှာကွန်ကရစ်အကာအရံတွေကိုချထားတယ်လို့လည်းသူကပြောပါရယ်။ကိုချာလီရက်ွက်ထဲမှာရှိတဲ့ IS စခန်းတွေကိုလေတောင်းကနေအပြင်းထန်တိုက်ခိုက်ပြီးအီရတ်တပ်ဖွဲ့တွေအခုလိုအသာစီရလာနေတာပါ။ IS စစ်သွေးကြွတွေဘက်ကတော့တန်ချက်ကာယင်တွေကိုတိုက်နိုင်တဲ့ဒုံးကျည်တွေ RPG လောင်ချာလက်နက်ကြီးတွေနဲ့ပြန်လည်တိုက်ခိုက်ပါရယ်။အီရတ်နဲ့ခါတီလက်နက်ကိုင်အဖွဲ့တွေပါဝင်တဲ့ညွတ်ပေါင်းတပ်ဖွဲ့တွေဟာရှီယာပြည်သူစစ်တွေအမေရိကန်ရဲ့လေကြောင်းစစ်ကူတွေနဲ့အတူ IS အစုံရောက်တွေကိုမိုဆူးမြို့ရဲကနေအပြေးတိုင်ဖယ်ရှားရှင်းလင်းဖို့ထိုးစစ်ဆင်နေတာအခုဆိုရင်သတင်းနှစ်ပတ်ကျော်လာခဲ့ပါပြီရှင်။
ဒီမိုကရက်တစ်သမ္မတလောင်းဟီလာရီကလင်တန်ရဲ့အီးမေးလ်တွေနဲ့ပတ်သက်လို့ပြန်လည်စစ်ဆေးတာတွေကိုတက်နေသမျှအမြန်ဆုံးလှုပ်ဆောင်နိုင်ဖို့ဖက်ဒရယ်ဆိုးရစုံစမ်းရေးစစ်ဆေးရေးဖြူတို့ FBI နဲ့အတူပူးပေါင်းဆောင်ရွက်နေတယ်လို့အမေရိကန်တရားရေးဌာနကပြောလိုက်ပါတယ်။ကွန်ဂရက်လွှတ်တော်မဟောင်းအန်ထိုနီဝိုင်နာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတဲ့အချိန်ကွန်ပျူတာတစ်ခုထဲမှာမစ္စစ်ကလင်တန်ရဲ့အီးမေးလ်တချို့ကိုထပ်မံရှာတွေ့ခဲ့ရမှာတရားဥပဒေစိုးမိုးရဲရရှိတွေအနေနဲ့ဒီအီးမေးလ်တွေကိုစစ်ဆေးသွားမယ်လို့ FBI ညွှန်ကြားမှု James Comey ကပြီးခဲ့တဲ့တောက်ချာနေ့မှာကွန်ဂရက်လွှတ်တော်ကိုအသိပေးခဲ့တာပါ။ဝိနာဟာမစ္စစ်ကလင်တန်ရဲ့အနီးကလက်ထောက်တူဖြစ်တဲ့ဟျူမာအဘီဒင်းရဲ့ခင်မောင်းဖြစ်ပြီးသူဟာအသက်15နှစ်အရွယ်မိန်းကလေးတူနဲ့လိန်သားပေးတဲ့မဖွယ်မရာအီးမေးလ်တွေအပြန်အလှန်ပေးပို့ခဲ့တယ်လို့ဆွဆွဲခံထားရတာပါဝိနာနဲ့အဘီဒင်းတို့ဟာကွန်ပျူတာတစ်ခုတည်းကိုအတူသုံးခဲ့ကြပုံရပြီးဒီကွန်ပျူတာထဲမှာအစောပိုင်းမစ္စစ်ကလင်တန်နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့စဉ်ကဖြစ်ခဲ့တဲ့အီးမေးလ်အရှုပ်တော်ပုံနဲ့ဆက်ဆက်နေနိုင်ပွဲရှိတယ်ဆိုတဲ့အီးမေးလ်တွေကိုစုံစမ်းစစ်ဆေးသူတွေကရှာဖွေတွေ့ရှိခဲ့တယ်လို့မစ္စတာကွန်မေးကဆိုပါတယ်မစ္စစ်ကလင်တန်ကတော့အခုအီးမေးလ်တွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုထုတ်ပြန်ပေးဖို့တနင်္လာနေ့ကအိုဟိုင်းယိုးပြည်နယ်မှာလုပ်တဲ့မဲဆွယ်စည်းဝေးပွဲအတွင်းတောင်းဆိုသွားခဲ့ပါတယ်ခင်ဗျာ
။တူရကီအစိုးရကအတိုက်ခံသတင်းမီဒီယာတွေကိုတိုးမြင့်ဖိအားပေးလာနေတဲ့အပေါ်မှာအထူးဆိုရင်တဲ့အကြောင်းအမေရိကန်အစိုးရကပြောဆိုလိုက်ပါတယ်။တူရကီနိုင်ငံထုတ်ဂျွမ်ဟူရီယက်သတင်းစာကအယ်ဒီတာချုပ်နဲ့တခြားအကြီးအကဲသတင်းတောက်တွေတနင်္လာနေ့တုန်းကဖမ်းဆီးခံလိုက်ရအပြီးမှာအခုလိုမျိုးပြောဆိုလိုက်တာပါ။ပြည်ခဲ့တဲ့ဇူလိုင်လ15ရက်နေ့တုန်းကမအောင်မမြင်ဖြစ်ခဲ့တဲ့ဒီတူရကီကိုမှအာနာသိမ်းဖို့ကြံစီမှုမှာတာဝန်ရှိသူတွေကိုလိုက်လံရှာဖွေတာကိုအမေရိကန်ဆိုရကထောက်ခံပေမဲ့နောက်ထပ်သတင်းဌာနတွေကိုပိတ်ပစ်တာနဲ့ဒီပြည်ခဲ့တဲ့စနေတနင်္ဂနွေနေ့တွေမှာနောက်ထပ်သတင်းတောက်တွေကိုဖမ်းဆီးခဲ့တာတွေနဲ့ပတ်သက်လို့တော့စိုးရိမ်မိတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနပြောဝင်ရသူကဆိုပါတယ်စနေနေ့တုန်းကတူရကီအစိုးရကဒီအစိုးရဝန်ထမ်းတွေပညာရှင်တွေတောင်းဆရာဆရာမတွေနဲ့ကျန်းမာရေးလှုပ်သားပေါင်း1000ကျော်ကိုဖမ်းဆီးခဲ့ပြီးတဲ့နောက်မှာဂျွမ်ဟူရီယက်သတင်းစာအယ်ဒီတာချုပ်မူရတ်ဆာဘူဂျွန်နဲ့တခြားဒီအကြီးအကဲသတင်းတောက်တွေကိုဖမ်းဆီးလိုက်တာပါသတင်းဌာနပေါင်း12ခုကျော်ကိုပြီးခဲ့တဲ့စနေတနင်္ဂနွေနေ့တွေမှာအစိုးရကချိတ်ပစ်ခဲ့ပါသေးတယ်အခုဖမ်းဆီးခဲ့တဲ့သူတွေကိုတော့အ အကြမ်းဖက်နှိမ်နင်းရေးဥပဒေတွေကိုချိုးဖောက်မှုခါတ်သဘုံတွေကိုအကူအညီပေးမှုဒါမှမဟုတ်တူရကီအစိုးရကအာဏာသိမ်းခေါင်းဆောင်ဖြစ်နေဆွဆွဲထားတဲ့အစ္စလာမ်တရားဟောဆရာဖာတူလာဂူလန်ကိုထောက်ခံမှုတွေနဲ့တရားစွဲထားပါရဲ့ရှင
်။စစ်ဘေးဒဏ်သင့်နေတဲ့ယေမန်နိုင်ငံဟာငတ်မွခေါင်းပါမှုတွေနဲ့ရင်ဆိုင်မှုမဝေးတော့ဘူးလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲစတီဗန်အိုဘရိုင်ယန်ကတတိပေးလိုက်ပါတယ်။ဆွဆူဝါအာဟာရချို့တဲ့နေတဲ့ကလေး3,900ပါဝင်ရီမန်နိုင်ငံသား2,000ကျော်ဟာအာဟာရချို့တင်နေတယ်လို့အိုဘရန်ကကုလသမဂ္ဂလူကြီးကောင်စီကိုမနေ့ကပြောလိုက်တာပါပြီးခဲ့တဲ့နှစ်မှာတိုက်ခိုက်မှုတွေစပြီးတဲ့နောက်ကုန်စည်နှုန်းတွေ20ရာခိုင်နှုန်းအထိတိုးသွားပြီးအရင်ကသွင်းကုန်60ရာခိုင်နှုန်းအပေါ်မှီခိုခဲ့ရတဲ့နိုင်ငံအတွက်အခုချိန်မှာတော့ဆော်ဒီတွေရဲ့ပိတ်ဆို့မှုကြောင့်နိုင်ငံတွင်းရိက္ခာတင်သွင်းမှုကိုထိခိုက်စေတာပါအသက်5နှစ်ယောက်ကလေး1,000ကျော်ဟာချို့တင်ကာကွယ်လို့ရတဲ့ရောဂါတွေနဲ့သေဆုံးနေရတယ်လို့လည်းအိုဘရန်ကဆက်ပြောပါတယ်sorry ဥဆောင်တဲ့ညပေါင်းဖွဲ့ရဲ့လေကြောင်းတက်ခဲမှုတွေစတင်ပြီးတဲ့နောက်ပိုင်းကလေးငယ်တွေတဲ့ကာကွယ်ဆွေးတွေမရတာဝမ်းပြတ်တာနဲ့အဆွေအောင်ယောဂါတွေကိုမကုသနိုင်တဲ့အခြေအနေတွေဖြစ်ရတာရီမင်မာတွေကြောင့်ဖြစ်ရတာပါဒါအပြင်ရီမင်မာကာလာဝမ်းယောဂါလည်းစဖြစ်နေပြီလို့ O'Brien ကသတိပေးထားပါတယ်တကယ်တော့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးဆိုင်ရာမိတ်ဖက်အဖွဲ့အစည်းတွေကဝမ်းယောဂါကုသရေးဌာန20ခုကိုဖွင့်ထားပေမဲ့ဒါဟာပိုတိုးလာနေတဲ့ဝမ်းယောဂါကုသပြန်ပွားမှုကိုရပ်တန့်အောင်လုပ်ဖို့တော့လုံလောက်မှာမဟုတ်ဘူးလို့ Stephen O'Brien ကထောက်ပြခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လှိုင်းဒိုမီတာ24 kHz 1239 လှိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကနေအင်္ဂါနေ့ညဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးတော့ပါမယ်ရှင်အီရတ်နိုင်ငံကအခြေအနေတွေကိုသတင်းယူနေတဲ့ဂျပန်သတင်းတောက်တူကိုခန့်ဒေတာအာနာပိုင်တွေကဖန်စီထိန်းသိမ်းထားတဲ့အကြောင်းဂျပန်အစိုးရကဒီကနေ့အတည်ပြုပြောဆိုပါရတယ်။သတင်းကြောင့်ကိုဆုကေဆူနယ်အိုကဖန်စီခံထားရပြီးတော့ဒေတာဆိုင်ရာအာနာပိုင်တွေကသူ့ကိုမေးမြန်းစစ်ဆေးနေတဲ့ဆိုတာကိုသိထားတဲ့အကြောင်းနဲ့ဘယ်လိုဆွဆွဲချက်တွေနဲ့ဖန်စီထားတယ်ဆိုတာကိုတော့တိတိကျကျမသိရသေးတဲ့အကြောင်းဂျပန်အစိုးရအတွင်းဝန်ချုပ်ယိုရှီဟီဒါဆူဂါကပြောပါရတယ်။အီရတ်မှာရှိတဲ့ဂျပန်တန်ယုံကနေခတေတာအာနာပိုင်တွေနဲ့ဆက်သွယ်ပြီးတော့အသေးစိတ်အခြေအနေအတိအကျသိရဖို့ပြောထားသလိုဂျပန်အစိုးရအနေနဲ့ဂျပန်နိုင်ငံသားတွေကိုကာကွယ်ဖို့လိုအပ်တာတွေကိုဆောင်ရွက်သွားမယ်လို့လည်းမစ္စတာဆူဂါကပြောပါရယ်။သတင်းတောက်ဆူနယ်အိုကဟာအာရစစ်သွေးကြွတွေအဓိကခြေကုပ်ယူထားတဲ့မိုဆူးမြို့ကိုအီရတ်တပ်ဖွဲ့တွေကပြန်လည်သိမ်းယူဖို့ကြိုးစားနေတဲ့တိုက်ပွဲတွေအကြောင်းကိုကိုယ်တိုင်လိုက်လံသတင်းယူနေတာဖြစ်တယ်လို့ဂျပန်ကြိုလိုသတင်းမှာဖော်ပြထားပါရယ်။သူကိုဖမ်းဆီးထားတဲ့ကာလအတွင်းမှာကောင်းကောင်းမွန်မွန်ဆက်ဆံဖို့ယူရမရှိတဲ့ဂျပန်တန်ယုံကသက်ဆိုင်ရာအာဏာပိုင်တွေကိုတောင်းဆိုထားတဲ့အကြောင်းလဲမစ္စတာဆူဂါကပြောပါရယ်ရှင်
။တရုတ်ရေနံနဲ့တဘာဝဓာတ်ငွေ့ရှာသင်္ဘောကြီးတစ်စီးကိုအရှိတရုတ်ပင်လယ်လက်ဆက်ချင်းအငင်းပွားနေတဲ့နေရာမှာတွေ့ရှိပြီးဂျပန်နိုင်ငံသားဝင်ကြီးကတရားဝင်ကန့်ကွက်စာပို့လိုက်ပါတယ်။ဂျပန်နိုင်ငံသားဝင်ကြီးပြောတာက
まあのこれまでもう
ဂျပန်နိုင်ငံသားဝင်ကြီးဖူမီယိုကီရှိဒါဂျပန်လိုပြောသွားတာကတရုတ်ဂျပန်ရေနံနမိတ်အတိအကျအတိမပြုနိုင်သေးခင်မှာဂျပန်ဘက်ကဇက်တိုက်ကန့်ကွက်လာတဲ့ကြားတွေကပဲဒီရေပိုင်နဲ့နယ်စပ်အလယ်လိုင်းနာမှာတရုတ်ဘက်ကတစ်ဖက်သက်အခုလိုဆက်လုပ်နေတာဟာတကယ်ကိုစိတ်ပျက်စရာကောင်းတာမို့ချက်ချင်းကန့်ကွက်စာပို့လိုက်တယ်လို့သတင်းတောက်တွေကိုထုတ်ပြောလိုက်တာပါဂျပန်နိုင်ငံသားဝင်ကြီးကီရှိဒါကဆက်ပြီးဒီလိုရဟာတန်တရားရှိစရာဖြစ်နေတယ်ဒီနေဆက်လိုင်းနာမှာတဘာဝဓာတ်ငွေ့ရှာတဲ့အခြေစိုက်စင်ထပ်ဆောက်ဖို့အတွက်တူဖော်မှုတွေကိုတရုတ်ဘက်ကဒီသင်္ဘောကြီးနဲ့လာပြီးပြင်ဆင်နေတဲ့အလားအလာများတယ်လို့ဆိုလိုက်ပါတယ်။တကယ်တော့ဒီနှစ်နိုင်ငံရဲ့အထူးစီးပွားရေးဇုံတွေကိုပိုင်းခြားထားတဲ့ဒီအရှိတရုတ်ပင်လယ်အတွင်းနေဆက်ငင်းပွားနေတဲ့နေရာတွေမှာအခုလိုရေနံနဲ့တဘာဝဓာတ်ငွေ့ရှာဖွေထုတ်ယူခွင့်နဲ့ပတ်သက်ပြီးတင်းမာမှုတွေကရေရှည်ဖြစ်လာနေပါပြီ။ဂျပန်ဘက်ကဆိုဖြစ်ထားတဲ့ဒီရေနံနမိတ်အလယ်လိုင်းကိုတရုတ်ဘက်ကလုံးဝအသိမှတ်မပြုဘဲသူ့ရဲ့အထူးစီးပွားရေးဆောင်ပိုင်းနဲ့ဟာအဲ့ဒီထက်ကြော်တယ်လို့တစ်ဖက်သက်သတ်မှတ်ပြီးရေနံနဲ့တဘာဝတန်းခွေ2စင်ပေါင်း16ခုကိုတိစောက်ထားပြီးသားဖြစ်ပါတယ်။ဂျပန်ကန်ယူဆောင်တပ်ဖွဲ့တွေကလည်းဒီသမောကြီးကိုတွေ့ရှိပြီးတောက်ကြနေကပဲအချက်ပြသတိပေးမှုတွေလုပ်ခဲ့ပါသေးတယ်ခင်ဗျာ
။တရုတ်နိုင်ငံချုံချင်းဒေသတွေကစောင့်မီးသွေးတဲ့တခုမှပေါက်ကွဲမှုဖြစ်ပွားတာကြောင့်လူ73ယောက်ထက်မနည်းသေဆုံးပြီးနောက်ထပ်အယောက်20ပျောက်ဆုံးနေပါတယ်။လိုက်စုမျိုးတွေကပုတ်ကလိကပိုင်ကျင်ရှန်ကူးမိုင်းတွင်းမှာနှင်းလာနေမွန်းတဲချိန်မတိုင်ခင်မှာပောက်ကွဲခဲ့တာလို့စင်ဝါသတင်းဌာနကပြောပါရယ်ပျောက်ဆုံးနေတဲ့မိုင်းလုံသားတွေကိုပိုက်စိတ်တိုက်ရှာဖို့ညွှန်ကြားထားပေမဲ့ပ ပောက်ကွဲမှုထန်တဲ့ဒီအစိတ်တန်းငွေတွေအများပြားစုဝင်နေလို့ကေဆေးရီအဖွဲ့တွေအခက်အခဲရှိနေတယ်လို့ခြုံချင်းဒေတာမြို့တော်ဝင်ကပြောပါရယ်ဒီလိုလူအသေးအပြောက်များခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်လို့တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပြီးဒေတာရင်းကကြောင်မီသွေးတွင်းငွေတွေလက်တလောမှာခေတ္တပိတ်ထားဖို့တာဝန်ရှိသူတွေကညွှန်ကြားထားပါရယ်2015ခုနှစ်အတွင်းကြောင်မီသွေးမိုင်းမတော်တဆဖြစ်ပွားမှု45ခုရှိပြီးတော့လူ182ဦးသေဆုံးခဲ့ရတယ်လို့တရုတ်နိုင်ငံစွမ်းအင်ဌာနကမှတ်တမ်းတင်ထားတဲ့အကြောင်းဒီနေ့စော်ပိုင်းတော့ကစင်ဝါသတင်းမှာဖော်ပြထားပါတယ်ရှင
်တရုတ်နိုင်ငံတောင်ပိုင်းဇူဟိုင်းမြို့မှာလုပ်တဲ့ Air Show China လေယာဉ်ပြပွဲမှာတရုတ်ကသူ့ရဲ့ G20 Stealth တိုက်လေယာဉ်ကိုဒီနေ့ပွဲထုတ်ခဲ့ပါတယ်ရေဒါမှာဖမ်းလို့မမိတဲ့ဒီ G20 တိုက်လေယာဉ်နှစ်စီးကိုလေယာဉ်ပြပွဲအဖွဲ့မှာခဏတာမောင်းနှင်ပြသခဲ့ရမှာဒီလေရင်တွေရဲ့ဆူညံတန်တွေကြောင့်အနီးနားကားရက်နားတဲ့နေရာတွေမှာရှိတဲ့ကားတွေကနေသတိပေးဟွန်းတန်တွေထွက်လာတဲ့အထိဖြစ်ခဲ့တယ်လို့ Riders သတင်းဌာနမှာဖော်ပြထားပါတယ်။အခုပြသတဲ့တိုက်လေရင်ဟာတရုတ်ရဲ့ဒုတိယမြောက် Stealth တိုက်လေရင်ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်က J31 တိုက်လေရင်ကိုဇူဟိုင်းလေရင်ပြပွဲမှာပဲချပြခဲ့ပြုပါတယ်။တရုတ်အနေနဲ့ J31 တိုက်လေရင်ကိုကမ္ဘာလက်နက်စည်းကွက်မှာရောင်းချနိုင်မယ်လို့ယူဆခဲ့ရပေမဲ့ American F-22Raptor တိုက်လေယာဉ်နဲ့အလားတူတဲ့အခုဒီ J20 တိုက်လေယာဉ်ကိုတော့နိုင်ငံခြားကိုတင်ပို့ရောင်းချမဲ့ပုံစံမရှိပါဘူး J20 တိုက်လေယာဉ်ရဲ့စွမ်းဆောင်ရည်ကိုလည်းတေချာမသိရသေးပါဘူးဒီနေ့ပြပွဲမှာထုတ်ဖော်ပြသခဲ့တဲ့ဆိုပေမဲ့လည်းဒီလေယာဉ်ဟာထောက်လန်းတာနဲ့ပြစ်ခတ်တာတွေကိုဘယ်လောက်ထိလုပ်နိုင်တယ်ဆိုတာကိုတော့ဘယ်သူမှတေချာမြင်တွေ့ခွင့်မရသေးပါဘူးပြပွဲလာကြည့်သူတွေအနေနဲ့လေယာဉ်ပြင်ပင်ကိုဆင်းသက်တာကိုလည်းတွေ့ခွင့်မရခဲ့ပါဘူးအမျိုးဖော်လို့တဲ့တရုတ်လေကြောင်းရရှိသူကတော့ထောက်လန်းလေယာဉ်တွေမှာသုံးတဲ့တရုတ်ရဲ့ထိပ်တန်းနည်းပညာများအပြားဖြင့်စီရီလူဝက်ချက်တွေဒီလေးမှာပါတဲ့အကြောင်း South China Morning Post သတင်းဌာနကိုပြောကြားထားပါတယ်ခင်ဗျာ
အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံအကြားအပြန်အလှန်နယ်စပ်ဖြတ်ကျော်တိုက်ခိုက်မှုတွေဒီကနေ့ဆက်ပြီးတော့ဖြစ်နေတာကြောင့်ဒီလိုနှစ်နိုင်ငံအကြားကစီးတင်းမာမှုတွေကိုရှော့ချပြီးငြိမ်းချမ်းဆွေးနွေးပွဲတွေပြန်လည်စတင်မှုအိန္ဒိယနဲ့ပါကစ္စတန်အရက်ဖက်လူမှုအဖွဲ့အစည်းတွေကတက်ကြွလှုပ်ရှားသူတွေပူးပေါင်းပြီးတော့ဒီအစိုးရနှစ်ရက်စလုံးကိုတိုက်တွန်းလိုက်ပါတယ်နျူကလ িয়ার စွမ်းအင်ပိုင်ဆိုင်တဲ့ပြိုင်ဘက်နှစ်နိုင်ငံအကြားနယ်မြေအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာသတင်းပြတ်တွေနဲ့ချီပြီးတော့တစ်ဖက်နဲ့တစ်ဖက်လက်နက်ကြီးလက်နက်ငယ်တွေနဲ့အပြန်အလှန်တိုက်ခိုက်နေကြတာဖြစ်ပြီးဒီတိုက်ခိုက်မှုတွေကနေဒီအိန္ဒိယနဲ့ပါကစ္စတန်အကြားစစ်ပွဲနောက်တစ်ချိန်ထပ်ပြီးတော့ဖြစ်နိုင်တယ်ဆိုတဲ့ဒီဆိုရမှုတွေလည်းတိုးလာနေပါတယ်ပြေခဲ့တဲ့သတင်းပတ်အတွင်းအပြန်အလှန်တိုက်ခိုက်မှုတွေကြောင့်အရသာအများစုပါတဲ့ဒီလူ16ယောက်ထက်မနည်းသေဆုံးခဲ့တဲ့အကြောင်းနှစ်ဖက်စစ်ဘက်အရာရှိတွေကပြောပါရယ်တိုက်ခိုက်မှုတွေကြောင့်ဒီနေဇက်ထိန်းချုပ်မြင်းသတ်မှတ်ထားတဲ့နေရာအနီးကျေးရွာတွေမှာနေထိုင်နေကြတဲ့ကက်ရှမီးယားရွာသားတွေအိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ကြပါရယ်တင်းမာမှုတွေတိုးလာနေတာနဲ့အမျှနှစ်ဖက်တပ်တမန်တွေကိုလည်းဒီထောက်လိုက်ရေးဆိုင်ရာဆွဆွဲချက်တွေနဲ့အပြန်အလှန်ဆွဆွဲပြီးတော့ပြေခဲ့တဲ့လထဲမှာပဲတိုင်းပြည်ကနေအသီးသီးနှစ်ထုတ်ခဲ့ပါသေးတယ်ရှင်
The Voice of America, VOA. ငါနဲ့ညဖက်ထိတ်တန့်ရောက်တဲ့တွင်တွေကိုမှခင်ဖြူထွင်းတဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com မှာထုတ်လွှင့်ချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်British လူငယ်နှစ်ဦးဖြစ်တဲ့ David Miller နဲ့ Hannah Withridge တို့ကိုတပ်ဖြတ်ခံခဲ့ရတဲ့လက်ကျွန်းလူတမ်းမှုနဲ့ပတ်သက်လို့မြန်မာလူငယ်နှစ်ဦးတည်တံပေးခြင်းခံရတာပါ။ဒီမြန်မာရွှေ့ပြောင်းလူငယ်နှစ်ဦးရဲ့အမှုအတွေ့အယူခံတရားရုံးကမေခွန်းထုတ်ချက်တွေကိုအစိုးရရှင်းနေရဖက်ကပြန်လည်ခြေပခွင့်ကိုနိုဝင်ဘာလ10ရက်နေ့မှာနောက်ဆုံးထားတင်ပြရမှာပါ။အစိုးရရှင်းနေရဖက်ကမခြေပနိုင်ဘူးဆိုရင်တော့တည်တံပေးခံထားရတဲ့လူငယ်နှစ်ဦးနဲ့ပတ်သက်လို့အယူခံတရားရုံးကနေဆုံးဖြတ်ချက်တစ်ခုခုကိုချမှတ်တော့မှာဖြစ်ပါတယ်။ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမကအခုလိုသတင်းပေးပို့ထားပါတယ်။
လေကျွန်းလူတမ်းမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေပြောင်းလူသမားနှစ်ဦးကိုတည်တံပေးလိုက်ပြီးတဲ့နောက်မှာတော့တရားခဏရဲ့အကျိုးဆောင်ရှေ့နေတွေကအယူခံတရားရုံးမှာစာမျက်နှာ198မျက်နှာပါတဲ့အယူခံဖြည့်ရှင်းချက်တွေနဲ့တရားလိုဘက်ကအားနည်းချက်တွေကိုတင်ပြထားတာပါဒီအတွက်အယူခံတရားရုံးကနေအစိုးရရှေ့နေတွေဘက်ကိုပြန်လည်မေးခွန်းထုတ်ခဲ့တာကြောင့်အစိုးရရှေ့နေတွေဘက်ကခြေပချက်တွေပို့ခဲ့တာဟာအခုဆိုရင်၉ချိန်ရှိခဲ့ပါပြီဒါပေမဲ့ကျင်းနောက်တဲ့ခြေပချက်တွေမရတဲ့အတွက်အယူခံတရားရုံးကနေနိုဝင်ဘာလ10ရက်နေ့ကိုနောက်ဆုံးထားခြေပခွင့်ပေးဖို့ဆုံးဖြတ်ထားတဲ့အကြောင်းတရားခဏရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။တို့ဘက်ကတင်ခဲ့တဲ့အယူခံကိုအစိုးရရှေ့နေက28ရက်6လ2021ကတင်တယ်။ပြန်ခြေပလွားတင်တယ်။တင်တဲ့အချက်မှာသူပြည်စုံအောင်မချင်းနိုင်နေလို့ကြောင့်မို့နောက်ရက်ချင်းထပ်တောင်းတယ်။တောင်းတဲ့အခါမှာတရားရုံးကခွင့်မပြုဘူး။ဥပဒေရသူတို့အစိုးရအနေနဲ့တရားလိုဘက်ကပေါ့အစိုးရအနေနဲ့သလားပြည့်လို့ရှိရင်သူတို့ဘက်ကဟာကိုလက်မခံတော့ဘဲနဲ့အဲတရားရုံးကနေတင့်တော်တဲ့အမိတခုချမယ်အပြီးပြီမဲ့သူတို့ရဲ့ဥပဒေရဆိုရင်တလားအချိန်ယူလို့ရတယ်ဆိုတော့အခု10ရက်7လ2007နေ့ကတလားပြည့်မယ်အဲ့ဒီမှာမှမတင်နိုင်ဘူးဆိုရင်တော့တရားရုံးကအဲအန်ကေတို့ဘက်ကတင်တဲ့အပေါ်မူတည်ပြီးတော့တခုအမိချပြလိုက်ရင်မယ်
အစိုးရရှင်းနေတဲ့ဘက်ကခြေပါချက်တွေကလုံလောက်မှုမရှိဘူးဆိုပြီးအယူခံတရားရုံးဘက်ကနေဆုံးဖြတ်မယ်ဆိုရင်တော့တရားခံရှင်းနေတဲ့အယူခံကအလားလာကောင်းနိုင်ပြီးဆုံးဖြတ်ချက်တစ်ခုခုကိုချမှတ်ဖွယ်ရှိတယ်လို့လဲရှင်းနေဦးအောင်မျိုးတန်းကပြောပါတယ်
အဲအန်ဂျီလိုဘက်ကတင်တဲ့အပေါ်မူတည်ပြီးတော့တခုအမိချပြလိုက်ရင်လေလွတ်လွတ်ထားလဲဖြစ်ကောင်းဖြစ်မယ်အဲတိတံရော့တာလဲဖြစ်ကောင်းဖြစ်မယ်ဒီတိုင်းလဲဖြစ်ကောင်းဖြစ်မယ်ဒါပေမဲ့ကိုနကကိုဘက်ကအားသာချက်ကတော့ကိုဟာကိုသူတို့ပြန်ဖြစ်ရှင်းနိုင်တဲ့သဘောမရှိဘူးဆိုတာဒီနေ့ချိန်ဒီပေါ်နေတဲ့သဘောပေါ့
ပြီးခဲ့တဲ့2016ခုနှစ်မေလ23ရက်နေ့တုန်းကတော့တရားခံအကျိုးဆောင်ရှေ့နေတဲ့အယူခံတင်ပြတဲ့စာရွက်စာတမ်းတွေကိုအယူခံတရားရုံးကနေလက်ခံခဲ့တာပါဒီနောက်မှာတော့ခိုင်လုံတဲ့အချက်လက်တွေရဖို့အတွက်ပြန်လဲခြေပနိုင်ရေးအတွက်အစိုးရရှေ့နေတွေကိုအပြန်အလှန်မေးခွန်းထုတ်ခဲ့ပြီးအချက်လက်တောင်းခံနေကြတာ၉ချိန်ရှိသွားပြီဖြစ်ပါတယ်။မြမရှေ့ပြောင်းလို့တမခက်မှန်းချေ၄000လောက်အလုလုကန်နေတဲ့လက်ကျုံးမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရက်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြမလူငယ်၂ယောက်ကတော့တပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းအစိုးရမှဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့နှိပ်စက်မှုတွေကြောင့်ဖြောင့်ကျက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုထားတာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူတက်မှုနဲ့တရားဆွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတော့တနှစ်ကျော်ကြာထိုင်းနိုင်ငံရဲ့ကောစမွေအချင်းထောင်မှာဖမ်းဆီးထားပြီးကောစမွေတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်ရန်ပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်
။လက်ကျုံးလူတက်မှုနဲ့ပတ်သက်လို့မအေးအေးမှတင်ပြသွားတော့ပါရှင်။ခုတော့ရခိုင်ပြည်နယ်ဖက်အလဲပေးရအောင်ပါ။ရခိုင်ပြည်နယ်မောင်နှောဒေသအကြံဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူ60ကျော်ရှိသွားပြီလို့ရခိုင်ပြည်နယ်အစိုးရကပြောဆိုပါရယ်ဖမ်းဆီးထားသူတွေကိုဒေသရင်းကရဲစခန်းတွေမှာထိန်းသိမ်းထားပြီးပြည်မှုဆိုင်ရာစွပ်စွဲချက်တွေနဲ့ရင်ဆိုင်ကြမှာဖြစ်တယ်လို့လည်းရခိုင်ပြည်နယ်အစိုးရကပြောပါရယ်မောင်နှောဒေသတွင်လုံခြုံရေးနောက်ဆုံးရအခြေအနေကိုမှတ်သိနေထိုက်ကစူးစီးတင်ပြထားပါရယ
်ရခိုင်ပြည်နယ်မောင်နှောဒေသအကြံဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထိန်းသိမ်းထားသူ60ကျော်ရှိနေပြီးဒီလူတွေကိုတော့ဒေသတွင်းကရဲစခန်းတွေမှာထိမ့်သိမ်းထားတယ်လို့ရခိုင်အစိုးရအတွင်းရေးမှူးဦးတင်မောင်ဆွေကပြောပါတယ
်60ကျော်တော့ရှိပြီတယ်သူကတော့ဟိုပါပေါ့ဟိုကျွန်တော်တို့ရဲ့ဒီတည်ဆဲဥပဒေရဆိုရင်အခုဆိုရင်လူတက်မှုပေါ့လူတက်မှုတော့လူတက်မှုမှာပါဝင်တဲ့အဲဂျိုးပါမှုနောက်တစ်ခါဒီလက်နက်မှုတွေပေါ့ဒီလက်နက်တိုက်မှာကလက်နက်ဖောက်ထွင်းတဲ့နေရာမှာပါဝင်တဲ့မှုတွေဒီဥပဒေနဲ့ပဲရဲစခန်းကြီးနဲ့ပဲရေးယူရပါတယ်ဟိုတော်ချာတွေပဲလုပ်တာမရှိပါဘူးသူရဲစခန်းတွေမှာရှိပါတယ်သူတွတ်ဆိုင်ရနေမြေအမြေအပိုင်ရဲစခန်းတွေအဲ့မှာရှိပါတယ်ကျွန်တော်တို့ဆုံးဆုံးသွားတဲ့လက်နက်တွေတွေကနေပြီးတော့ဒီလိုပဲဟိုတလက်ဆာနည်းဆာတို့ပြန်ရနေတာပေါ့နော်အခုတော့ဒီကြတော့50-40ကျော်တော့ကျန်ဦးမှာပေါ့ပြန်ရဖို့ပါလက်နက်တွေဒီလက်နက်တွေအားလုံးပြန်မရမချင်းကျွန်တော်တို့ကတော့ဟိုပေါ်ထုတ်အောင်ပါပဲဒီလက်နက်တွေနဲ့လက်နက်မှုတွေမှာပါဝင်ပတ်သက်တဲ့သူတွေလူတက်မှုမှာပါဝင်ပတ်သက်တဲ့သူအားလုံးကိုလည်းကျွန်တော်တို့ကဒီဥပဒေကြောင်းရအရေးကြီးဖို့ဆက်လက်ဆောင်ရွက်ဦးမှာပဲဖြစ်ပါသူအချိန်လေးတော့ရှိတာပေါ့ဒါကျွန်တော်တန်ရုံရသက်ကြီးသူ့ဟိုအတိုင်းပဲလှုပ်ထုတ်လို့ဒီတိုင်းပဲသွားကြပါမှာတရားစီရင်ဒါစီရင်ရဆောင်ရတာပြောတာတော့ကျွန်တော်တကြီးနဲ့ဟိုတရားဆွဲတယ်ဟိုဟာပေါ့နော်ဟိုအမှုဖွင့်ပြီးတော့ဟိုတရားဆွဲတာပေါ့တရားဆွဲပြီးတော့တရားရုံးလှုပ်ထုတ်လို့နေမယ်လို့ဆက်ပြီးတော့အေးအေးတော့ဖြစ်ပ
ါမောင်နှောဒေသရင်းအချမ်းဖက်မှုတွေနဲ့ဆက်နွယ်ပြီးပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲတန်တရားမှုနဲ့ညူအာလောင်ခေါ်အာဒူကိုရင်ကိုဘူးဒီတော်မျိုးမှာဖမ်းဆီးခဲ့တယ်လို့တခြားလူနှစ်ဦးကိုလည်းဖမ်းဆီးခဲ့တဲ့အကြောင်းအစိုးရကသတင်းထုတ်ပါတယ်ဖမ်းဆီးထားသူတွေကိုတရားစီရင်ထားမှာပွင့်လင်းမြင်သာမှုရှိအောင်ဆောင်ရွက်မယ်လို့လည်းရခိုင်အစိုးရအတွင်းမှုကပြောပါတယ်
။ဟိုကုလသမဂ္ဂမနေ့ကမှရောက်လာမှာမဟုတ်ကုလသမဂ္ဂဟိုငိုရေရှိပြီးသားဒီမှာလေ။ဟိုစဖြစ်ခြင်းဖြစ်ကလေးကသူတို့ဒါကျွန်တော်တို့ကဒါဟိုသိစိတ်နဲ့ရှင်းပြထားပြီးပေါ့။အခုနောက်ဆိုပွင့်လင်းမြင်သာမှုရှိဖို့ဆိုတာတော့ဒါဟိုတရားရုံးမှာကျွန်တော်တို့ကဟိုတရားစီရင်မှာဖြစ်တဲ့အတွက်တရားခွင်ရတော့ဒါခုနပြောလို့နော်သူရဲ့ခွင့်ပြုချက်အတိုင်းပဲပေါ့နော်ခုနပြောလို့ဒါအကုန်လုံးဒါပွင့်လင်းမြင်သာမှုရှိမှာပါဒီလိုသာ။
အကျံဖက်တိုက်ခိုက်သူတွေနဲ့အစိုးရလုံခြုံရေးတပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေကြောင့်လုံခြုံရေးစိုးရိမ်ခြင်းနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးကြသူရခိုင်ဒေသခံ3000ကျော်လို့တဲ့ကအများစုကတော့နေရာရင်းတွေကိုပြန်နေကြပြီဖြစ်ပါတယ
်။သူစိတ်ချလို့ပြန်တာပေါ့စိတ်မချဘူးဆိုရင်သူတို့ပဲပြန်ရဲမယ်သူတို့ကျွန်တော်တားထားလို့လည်းမရဘူး။သူတို့ဒီဝိသားစုတွေအားလုံးကခုနကပြောလို့ကိုယ့်ရဲ့ဟိုနေရရွာတွေမှာကိုယ်ပြန်မယ်ပြန်ပြီးကိုယ့်လုပ်တွေကိုပြန်လုပ်ရမယ်။နောက်ကကလေးတွေကြောင်းတက်ကြမယ်။စသဖြင့်ကိုယ့်ရရွာကိုအားလုံးကဒါကိုပြန်ကြပါလေအားလုံး။နော်ပြန်နေဆိုလည်းခုနလိုပေါ့။သူစိတ်ထဲမှာဒါလုံကြီးဖိတ်ချမှုရှိရဆိုလို့ပြန်လာကျွန်တော်ဘက်ကတော့ခုနပြလုံကြုံရင်းနေနဲ့ဒါလုံကြုံရင်းရဲကင်းနေနောက်ခုနပြလို့ဒီ25ကင်းလောက်ကိုထပ်ပြီးတိုးချဲ့ပြီးတော့တော့ကြိုးရည်မှာချပေးထားပါတယ်နောက်တစ်ခါလုံကြုံရင်းနဲ့ပတ်သက်တော့လှည့်ကင်းနေအဲနောက်ခုနပြောတဲ့ဒီနော်ဒီဟိုပေါ့လှည့်ကင်းနေပေါ့လှည့်ကင်းနေနဲ့ကြိုးရည်ကိုလည်းပတ်ပြီးတော့ဒါလုံကြုံရင်းတွေဒါဆောင်ရပေးထားပါတယ
်အကျန်းဖက်မှုတွေဖြစ်ခဲ့တဲ့မောင်တော်ဒေတာအတွင်းမှာစားနဲ့ရိတ်ခါလုံကြုံမှုရှိနေစေဖြစ်တယ်လို့လုံကြုံရင်းကိုလည်းတိုးမြှင့်ဆောင်ရွက်ထားတယ်လို့ရခိုင်အစိုးရကပြောပါတယ် အကြံဖတ်မှုတွေဖြစ်ပြီးနောက်ပိုင်းလူသားချင်းစာနာကူညီမှုဆိုင်ရာအထောက်အကူပေးသူတွေမောင်တော်ဒေသတွင်တွားရောက်ခွင့်မရဖြစ်နေခဲ့ပြီးဒီရပိုင်းအတွင်းမှာပဲကုလသမဂ္ဂကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မောင်တော်မြို့နယ်တွင်ကိုတွားရောက်ဖို့လည်းရှိနေပါတယ်ရှင်
မောင်တော်ဒေသလုံချုံရေးအခြေအနေကိုမှတင်ငိထိုက်တင်ပြတော်ရပါရှင်ပြု VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းဆောင်မတွေဖက်ဆက်ရအောင်ပါအမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်ရင်တစ်ဖက်နဲ့တစ်ဖက်တင်းမာမှုတွေများလာပါပြီဆိုကမှရွေးကောက်ပွဲရဲ့ရောက်ဖို့သတင်းတစ်ပတ်ပဲလိုတော့အချိန်မှာ Hillary Clinton ရဲ့အီးမေးလ်ပြဿနာပြန်ပေါ်လာပါတယ် Mrs. Clinton ကသူ့နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းတဲ့အချိန်မှာအလုံးနဲ့ပတ်သက်တဲ့အီးမေးလ်တွေကိုသူ့ကိုယ်ပိုင်ဆာဗာကသတင်းတဆင့်အသုံးပြုခဲ့တာပါဒီကိစ္စကို FBI ကစုံစမ်းစစ်ဆေးတော့တရားဥပဒေကိုချိုးဖောက်မှုရှိခဲ့တဲ့ဆိုတဲ့ဘာအထောက်ထားမှမတွေ့ရဘူးဆိုပြီးလွန်ခဲ့တဲ့လအနေငယ်ကပဲပြောခဲ့တဲ့ FBI ညွန်ကြားရေးမှူးကပဲအခုဒီကိစ္စကိုပြန်စစ်ဆေးမှုလုပ်နေပြီလို့တောက်ကြနေကပြောသွားပြန်ပါတယ်ဒီလိုရွေးကောက်ပွဲကျင်းပဖို့ရက်သိက်ကတ်နေတဲ့အချိန်မှာအခုလိုထုတ်ဖော်ပြောကြတာဟာထူးခြားတဲ့လုပ်ရဖြစ်ပါတယ်ဒီမိုကရက်တွေနဲ့တချို့ Republican တွေကတော့ဒီလို FBI ကတောက်ကြနေကထုတ်ပြောသွားတာဟာမဲဆန္ဒရှင်တွေရဲ့မဲရွေးဆုံးဖြတ်ချက်ကိုသွားပြီးရိုက်ခတ်မှုဖြစ်စေနေတာကြောင့်အဲ့ဒီလိုလုပ်တာတရားနည်းလမ်းမကျဘူးလို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဥပဒေပါမောက်ခ Richard Painter ကို VOA ကမေးမြန်းချပါတယ်။ Mr. Painter ဟာ Republican သမ္မတ George W. Bush လက်ထက်မှာအစိုးရအဖွဲ့အတွင်းအင်ပီရိုကျင့်ထုံးဆိုင်ရာရှေ့နေအဖြစ်တာဝန်ထမ်းခဲ့သူဖြစ်ပါတယ်။ဆလာတီဆာဟုတ်ကဲ့သတင်းလောကမှာအေသနာကျော်ကပြောပြပေးပါမယ်ရှင်။
In my experience, which is 3 decades, no reasonable prosecutor would bring this case.
Democrat သမ္မတလောင် Hillary Clinton ရဲ့လက်ထောက်တဦးဖြစ်သူ Huma Abedin ရဲ့ computer မှာတွေ့ရတဲ့ email တွေကိုပြည်အောင်စုဗဟိုထောက်လှမ်းရေးဘူရို FBI ကစစ်ဆေးကြည့်နေတယ်ဆိုတဲ့စာတစောင်းကို FBI Director James Comey ကလွှတ်တော်စီပေးပို့ခဲ့တာပါ Mrs. Clinton လက်ထောက်ရဲ့ခမွန်းဖြစ်သူကတော့လိမ္မာရေးဆိုင်ရာမတော်တရပြုမှုနဲ့စုံစမ်းစစ်ဆေးခံနေရတာဖြစ်ပါတယ်ဒါမဲ့လည်း FBI အကြီးအကဲကော်မီရဲ့ဆာကအစိုးရအရာရှိတွေအနေနဲ့သူတို့ရဲ့အခွင့်အာဏာကိုအသုံးပြုပြီးတော့ရွေးကောက်ပွဲကိုမှလွှမ်းမိုးရလို့တားမြစ်ထားတဲ့ Hatch ဥပဒေကိုချိုးဖောက်ရရနေတယ်လို့ဥပဒေရေးရာကျွမ်းကျင်သူ Richard Painter ကပြောပါတယ
် If he made a promise to make an exception in this instance a promise to update Congress on everything he knew about Secretary Clinton he made a promise
ဒီကိစ္စမှာသူကဒါကိုထူးခြားခြားခွင့်ပြုချက်ပေးပြီးဝန်ကြီးကလင်တန်နဲ့ပတ်သက်လို့တည်သည်မလွှတ်တော်ကိုတင်ပြဖို့ဂရီးပြုထားတယ်ဆိုရင်အဲ့ဒီလိုဂရီးပေးထားတာက Hatch ဥပဒေနဲ့သွားညီစွန့်နေပါတယ်။ဒါပေမဲ့ဝန်ကြီးကလင်တန်နဲ့ပတ်သက်ပြီးတော့သူ့မှာပြောစရာနောက်ထပ်ဘာအချက်လက်မှမရှိပါဘူး။အခုဖြစ်တာကဝန်ကြီးကလင်တန်ရဲ့နိုင်ငံခြားရေးဌာနမှာလူလုပ်ခဲ့တဲ့အမျိုးသမီးရဲ့ကွန်ပျူတာအဲ့ဒီအမျိုးသမီးရဲ့ယောက်ျားကအသက်မပြည့်တဲ့မင်းကလေးနဲ့တယ်လီဖုန်းကတဆင့်လိမ်မန်းဆိုင်ရာဆက်ဆံမှုတွေလုပ်ခဲ့တယ်ဒါပါပဲ။
ဒီစုံစမ်းစစ်ဆေးမှုဟာ Mrs. Clinton ရဲ့ဂုဏ်သိက္ခာကိုထိခိုက်အောင်ကြံရည်ပြီးတော့ Republican အမတ်တွေလှုပ်ဆောင်တဲ့ပုံရတယ်လို့ Mr. Painter က VOA ကိုပြောပါတယ
်။ This is an election in which they themselves are running for office, running on a ticket with a very weak presidential candidate, very controversial presidential candidate.
ဒီရွေးကောက်ပွဲမှာသူတို့ကိုယ်တိုင်ကဝင်ပြိုင်နေတာလေ။သူတို့ရဲ့သမ္မတလောင်းကလုံးဝအားရစရာမရှိပါဘူး။သူနဲ့ပတ်သက်ပြီးတော့အငင်းခုန်ဖြစ်စရာတွေကအများကြီး။ကျွန်တော်လဲ Republican တယောက်ပါပဲ။ပါတီဘက်ကကြည့်ပြီးတော့ကျွန်တော်လဲဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးစိတ်ပူတာပါပဲ။ဒါပေမဲ့ဒီလိုဖြစ်ုံနဲ့တော့အောက်လွှတ်တော်အနေနဲ့ FBI ကိုအသုံးချပြီးတော့တစ်ဖက်ပါတီကိုတိုက်လို့မရပါဘူး
။အခု FBI လုံးတလို့သာခွင့်ပြုထားမယ်ဆိုရင် Republican သမ္မတလောင် Donald Trump နဲ့ Russia ကကွန်ပျူတာထိုးနှက်သူတွေကြားမှာရှိထားနိုင်တဲ့ဆက်သွယ်မှုတွေအကြောင်းကိုလဲလွှတ်တော်တွေက Democrat အမတ်တွေမေးပိုင်권ရှိတယ်။ပြီးတော့သူတို့သိရတဲ့အချက်လက်တွေကိုလူမှုကွန်ရက်အစမျက်နှာတွေပေါ်မှာတင်နိုင်တယ်လို့သူကပြောပါရယ်။အိမ်ယူရောကလည်းတင်းနယ်လာနေမှာပြောသွားတာက FBI နဲ့တရားရေးဝန်ကြီးဌာနတို့အနေနဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အမိန့်ပေးတဲ့အခွင့်အာဏာရှိပေမဲ့လည်းစုံစမ်းစစ်ဆေးနေတဲ့အကြောင်းအရာတစ်ခုကိုအများပြည်သူသိအောင်လို့ကြေညာတာမျိုးကထုံးစံမရှိဘူးလို့ဆိုပါတယ်။အိမ်ယူရောပြောခွင့်ရသူ George Arnes က
It's important in the mind of the president that those authorities are tempered by an adherence to long-standing tradition.and practice and norms
တို့စုံစမ်းစစ်ဆေးနေတာမှာတွေ့ရတဲ့အချက်လက်ကိုအများပြည်သူကိုမထုတ်ပြန်ရဘူးလို့တားမြစ်သတ်မှတ်ထားတဲ့အစဉ်အလာစည်းမျဉ်းစည်းကမ်းတွေကိုအဲ့ဒီအာဏာပိုင်တွေချိုးဖောက်တယ်ဆိုတဲ့အချက်ဟာသမ္မတအတွက်သတိထားမယ့်အရေးကြီးကိစ္စဖြစ်ပါတယ
်အခုလိုမျိုး FBI ရဲ့လှုပ်ဆောင်ချက်ဟာနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲရလဒ်ကိုတွားပြီးတော့ထိခိုက်မှုရှိမလားတက်အပ်မပြောနိုင်ပေမဲ့ Republican သမ္မတလောင်း Donald Trump နဲ့သူ့ကိုထောက်ခံသူတွေအတွက်မျှော်လင့်ချက်တွေပြင်ပြီးရှင်သန်လာစေတာကတော့သိကြပါတယ်ရှင်
မအေးတနာကျော်တင်ပြတော်ရပါရှင်ခုတော့တော်ရိုင်းတရိတ်ဆန်စောင့်ရှောက်ရေးတင်ပြအလက်ပေးရအောင်ပါ CITES လို့အတူကောက်ခေါ်တဲ့ကမ္ဘာမှအကြီးဆုံးတော်ရိုင်းတရိတ်ဆန်ထိန်းသိမ်းရေးစာချုပ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့မကြသေးခင်ကပဲညီလာခံတရက်ကျင်းပခဲ့ရမှာဆင်ဆွဲနဲ့ကြန့်ချိုတွေတရားဝင်ရောင်းချခွင့်ပြုရေးအဆိုပြုချက်ကိုပယ်ချလိုက်ပါတယ်။အဆိုပြုသူတွေနဲ့အဆိုကိုပယ်ချသူတွေနှစ်ဖက်အပြန်အလှန်ညှင်းခုန်ခဲ့ကြသလိုပဲဒီပြဿနာကထင်ထားတာထက်လေးနဲ့ရှုပ်ထွေးလာတယ်လို့တုံသက်သူတွေကဆိုပါတယ်။ VOA သတင်းထောက် Anita Powell's သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှာဘာတော်ရင်တိရစ္ဆာန်နဲ့တစ်ပင်မျိုးတွေတရားမဝင်ကူသန်းရောင်းဝယ်မှုတားဆီးရေးစာချုပ်ဖွဲ့ဝင်နိုင်ငံတွေတောင်အာဖရိကနိုင်ငံဂျိုဟန်စနဘတ်စ်မြို့ကြီးမှာကျင်းပတဲ့ဒီညီလာခံကြီးမှာဆင်ဆွေနဲ့ကြန့်ကြိုတရားဝင်ရောင်းချသင့်မသင့်ပြဿနာကကြီးစိုးထားခဲ့ပါတယ်။ဆင်ဘာဘွေနဲ့ဆွာဇီလန်ပါဝင်ကမ္ဘာပေါ်မှာဆင်နဲ့ကြန့်တွေအများဆုံးရှိတဲ့နိုင်ငံတွေဘက်ကဒီတားမြစ်ထားတဲ့တိရစ္ဆာန်စိတ်ပိုင်းတွေတရားဝင်ရောင်းချခွင့်ဖွင့်ပေးခြင်းအပြင်ဒီရှာဘာတိရစ္ဆာန်ထင်းသိမ်းရေးရန်ပုံငွေအတွက်အထောက်အကူပြုမယ်လို့ဆိုပါတယ်။ဒီဆိုပြီးချက်ကိုအတိုက်ခံလုပ်ခဲ့မှုကတော့သိတာပါပဲဒီညတာကအစမှာပဲအခုလိုဆက်ကျင်ဆန္ဒပြသူတွေရပေါင်းများစွာကဒီချစ်စရာတဘာဝတိရစ္ဆာန်ကြီးတွေကိုကာကွယ်ပေးဖို့တောင်းဆိုခဲ့ကြပါတယ်ဆင်တဲ့ကြံ့ဆိုင်ရာကျွမ်းကျင်သူတောင်မလီကန်ကဒီကိစ္စမှာချစ်ခင်ကျင်နာမှုကသိအေးမပါဘူးငွေကြေးကပိုအေးပါတယ်ထရက်ဖစ်လို့တူကောက်ခေါ်တဲ့တော်ရဲတိရစ္ဆာန်ရောင်းဝယ်မှုစောင့်ကြည့်ရေးသူ့အဖွဲ့အနေနဲ့ဒီဆိုပြီးချက်ကိုအများစုနဲ့တူကန့်ကွက်ခဲ့ပေမဲ့အဆိုပြုသူတွေဘက်ကငွေကြေးခက်ခဲကိုလည်းနားလည်တယ်လို့ဆိုပါတယ်သူက
ဒါပေမဲ့ဆွာဇီ
လန်နိုင်ငံအနေနဲ့ဒီကနေ့ဘန်နာဝင်ငွေတက်နေဆုံးရအောင်လုပ်ဖို့ဆန္ဒရှိနေတာတွေကိုကျွန်တော်လုံးဝဆန္ဒမိပါတယ်ဒီမှာပြဿနာဖြစ်နေတာကတကဘာလုံးကအာဖရိကမှာကြန့်တွေနဲ့ဆင်းနေအမြဲလှလပပရှိနေရမယ်လို့ပြောလင်းထားကြတယ်ဗျဒါပေမဲ့အဲ့လိုထိန်းသိမ်းမှုဘသူကငွေစိုက်ထုတ်ပေးမှလဲအခုလိုငွေစိုက်ထုတ်မပေးနိုင်တာအပြင်အာဖရိကတိုက်သားတွေသူနီးသူဟာနဲ့ဝင်ဝေရှာနေတဲ့အနေအထားကိုလည်းကျွန်တော်တို့ကသွားပိတ်ပင်လိုက်သေးတယ်ဒီရင့်မြစ်တွေကိုရေရှည်တည်တံ့စွာထိန်းသိမ်းသုံးဆွဲနိုင်မှုအတွက်ကုသရောင်းဝယ်တာတွေအပန်းဖြေအမဲလိုက်တာတွေအဲ့လိုမျိုးကိုလည်းတခြားနီးအနေနဲ့ခွင့်ပြုမပေးဘူးလေတကယ်တော့ဒီနိုင်ငံတွေမှာကငွေကြေးပြတ်လတ်နေတာဗျ
တကယ်တော့ဒီတရိတ်ဆန်အရေးအတွက်ဟာလဲရှားပါးလာနေရမှာတဘာဝထိန်းသိမ်းစောက်ရှောက်ရေးနိုင်ငံတကာသက်မကကအာဖရိကဆင်ရည်အတွက်ဟာပြီးခဲ့တဲ့ဆယ်စုနှစ်အတွင်းတသိန်းတထောင်တထောင်ယော်နေသွားတယ်ဒါဟာပြီးခဲ့တဲ့25နှစ်အတွင်းမှာအဆိုးဆုံးလို့ဆိုပါတယ်ဒီအဖွဲ့ကပဲကြန့်ရဖို့တရားမဝင်အမဲလိုက်မှုဟာလည်းအခု6နှစ်ဆက်တိုက်ဆက်ပြီးမြင်မာလာနေတယ်လို့ထောက်ပြလိုက်ပါတယ်နိုင်ငံတကာထရိတ်ဆန်ကာကွယ်ရေးအဖွဲ့ဥက္ကဋ္ဌဂျန်ခရီမာကအခုလိုကြန့်တဲ့ဆင်တွေကုသရောက်ဝယ်မှုကိုကန့်ကွက်ရတာကလူသားရဲ့ကိုယ်ကျင်တရားဆန်ထားမှုတွေကြောင့်လို့ဆိုပါတယ
် Human beings have to find a way to live alongside
လူသားတွေအနေနဲ့တခြားသက်ရှိတွေနဲ့ရှင်တွဲနေထိုင်နိုင်အောင်နီးလန်းရှာရမှာပါဒီသက်ရှိတွေကကျမတို့နေထိုင်တဲ့ကမ္ဘာကြီးမှာအတူရှင်သန်နေတာမို့သူတို့ကိုလေးစားရမယ်ထိန်းသိမ်းပေးရမယ်သူတို့ရှင်သန်ဖို့အတွက်နေရာရှိအောင်အတက်နိုင်ဆုံးဖန်တီးပေးရမှာရှင်ဒရိတ်ဆန်တို့ရဲ့ခန္ဓာကိုယ်အစိတ်အပိုင်းတွေရဖို့သူတို့ကိုမတရားအလွဲသုံးစားလုပ်နေတာကိုကျမတို့လိုက်သဘောတူမပေးနိုင်ပါဘူးညီလာခံမှာတစ်တော်ထိန်လုံးကြုံရေးအရာရှိတွေလို့လူတွေစီကထုတ်ပြောကြတာတွေကြားရတာကတကယ်ကိုစိတ်ထိခိုက်ဖို့ကောင်းပါတယ်ဒီဒရိတ်ဆန်တွေကိုမျိုးတုံးအောင်လုပ်နေကြတယ်လေ
တောင်အာဖရိကအခြေစိုက်ကြန့်ရှင်တန်ရေးအဖွဲ့ကတက်တက်လို့စားတဲ့တန်ယာဂျက်ကော့ဆန်ကသူမအဖွဲ့အနေနဲ့ကြန့်ချိုရောင်းပြီးရတဲ့ရမုံဝင်နဲ့ကြန့်ထိန်သိမ်းရေးလုပ်နေတယ်လို့ဆိုပါတယ်သူက
Our feeling is that Rhino Horn is a sustainable product
ကြန့်ချိုဆိုတာကြန့်စီကနေစာနာစိတ်နဲ့အနာတရမဖြစ်စေဘဲနဲ့ရေရှည်ထုတ်ယူသွားနိုင်တဲ့ပစ္စည်းတစ်မျိုးဖြစ်ပါတယ်ကြန့်ကိုနားကျင်အောင်ဘလို့မှဒုက္ခမပေးပါဘူး Now ကြန့်ချိုဟာတစ်နှစ်ကို2ကီလိုဂရမ်ပြန်ထွက်လာတတ်တယ်ဆိုတဲ့အချက်လက်မှန်ပေါ်မှာမူတည်ပြီးတော့ပေါ့လေကျမတို့တကယ်ခံစားမိတာကတော့တရားမဝင်အမဲလိုက်တာတွေကိုဖြေရှင်းမှုအတွေ့ဒိဟဘေးကျန်နံကျဖြစ်နေမယ့်အစားဒီအကျက်တဲကိုဖြေရှင်းမှုရေရှည်လဲခံမဲ့တရိษံထိန်းသိမ်းရေးအပေါ်မှာအခြေခံတဲ့အဖြစ်တစ်ခုကရှိပြီးသားဖြစ်ပါတယ
်ဆင်းတဲ့ကြံ့ဆိုင်ရာကျွမ်းကျင်သူမယ်လီကန်ကတော့အားလုံးသဘောတူထားတာကတော့ဒီ CITES စာချုပ်အဖွဲ့ညီလာခံတိုင်းမှာဒီတရိษံနှမျိုးကဘာပေါ်မှာရှိနေတဲ့ဒီကိစ္စကိုဆက်ဆွေးနွေးကြဖို့ပါလို့ဆိုပါတယ်ခဏ
ကိုဝင်းမင်းတင်ပြတော်တော့ပါရှင် VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 2425ရို့ကနေည10နာရီထိဖန်ယူနာဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ line to meter 2432နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ3ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းတိုမီတာ24 25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။ခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုကျော်ကျော်သိန်းကတင်ပြထားပါတယ်ရှင်။
ဒီမိုကရက်တွေအတွက်တော့ဒီကိစ္စကအံအားသင့်စရာမယုံနိုင်စရာပါ ဟီလာရီကလင်တန်ကအခုလိုပြောပါတယ
် It's pretty strange to put something like that out with such little information
ဒီကောက်ဘွဲမတိုင်ခင်လေးမှာမှဒီလောက်သတင်းအချက်လက်နည်းနည်းလေးနဲ့အဲ့ဒီကိစ္စကိုပြောလာတာအတော်လေးကိုထူးဆန်းပါတယ
်သူရဲ့ဒုတိယသမ္မတလောင်းဖြစ်သူ Tim Kaine ကလည်
း It's just extremely puzzling I just have no way of understanding these actions
ဒါကိုသဝေဇဝါဖြစ်စရာပါဒီလောက်ရက်တွေကိုကျွန်တော်ဘလို့မှနားမလည်နိုင်ပါဘူးတကယ်ကိုပဲမကြုံဘူးတဲ့ဖြစ်ရပ
ါ Republican တွေအတွက်ကတော့ Clinton ကိုတိုက်ခိုက်နေတဲ့အဓိကကိစ္စကိုထပ်ပြီးထိုးနှက်ဖို့အခွင့်အလမ်းပါ Clinton ရဲ့ပြိုင်ဘက် Donald Trump ကဒီအခွင့်အလမ်းကိုလက်လွတ်မခံပါဘူ
း A vote for Hillary is a vote to surrender our government to public corruption, graft.
Hillary ကိုမဲပေးတာဟာအစိုးရအကျင့်ပြတ်ချစားတာလက်ပေးလက်ယူတာကျွန်တော်တို့အခြေခံဥပဒေအသက်ဝင်မှုကိုချိန်ချောက်တဲ့ဆွေမျိုးစုကောင်းစားရေးဝါဒကျင့်သုံးတာတွေပေါ့short ပေးလိုက်တယ်လို့ဖြစ်သွားပါလိမ့်မယ
် Trump ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာ Kellyanne Conway ကလည်း Trump လေတံနဲ့လိုက်ပြောပါတယ
် He just sees that there's this constant cloud of corruption that follows Hillary Clinton around and for the FBI to make
ချစ်ပြချဆမှုက Hillary Clinton ကိုအရေးမဲကြီးလို့လိုက်နေတာပါရွေးကောက်ပွဲလုပ်ဖို့17ရက်အလိုမှာမှ FBI ကအခုလိုထူးထူးခြားခြားလုပ်တာဟာတခုခုရှိနေလို့ပဲဖြစ်ရပါမယ
်အခုနောက်ဆုံး email တွေကို Clinton ရဲ့ထိတ်တန့်လက်ထောက်သူရဲ့ခင်မောဟောင်းအပေါ်FBI ကစုံစမ်းစစ်ဆေးနေတဲ့တရားကိစ္စကနေပေါ်လာတာပါဒီ email တွေတွေ့လာတာနဲ့ဒါကို FBI ကစမ်းစစ်မယ်ဆိုတာ FBI ညွှန်ကြားရေးမှူး James Comey ကလွှတ်တော်မှတ်တွေကိုပြီးခဲ့တဲ့တောက်ကြနေ့ကပဲအကြောင်းကြားခဲ့တာပါအဲ့ဒီမှာရင်ဒီမိုကရက်တွေအကြီးအကျယ်မကြင်မနက်ဖြစ်ကြတာပါပဲဒီထဲ Clinton ရဲ့ဒုသမတလောင်း Tim Kaine ကတော့ထိတ်ဆုံးကပါပါတယ်
that happens close to an election which is in violation of normal justice department protocol and it involves
ရွေးကောက်ပွဲကနေချိန်မှာဖြစ်လာတာဟာတရားရေးဌာနရဲ့ပုံမှန်လုံထုံးလုံနည်းကိုချိုးဖောက်တာပါဒါအပြင်လုံနေစေစုံစမ်းစစ်ဆေးမှုပါနေတာကလည်းချိုးဖောက်တာပါပဲအခုထိကျွန်တော်တို့သိထားသလောက်ညွှန်ကြားရေးမှူးခုံမီဟာအဲ့ဒီ email တွေမှာပါတဲ့အကြောင်းအရာကိုဘာမှမသိပါဘူးအဲ့ဒါတွေဟာ Hillary C ပို့တာဒါမှမဟုတ်သူကပို့တာလားဆိုတာမသိပါဘူးဆိုတော့ဒါကအနှောက်အယှက်တစ်ခုပါ
ဒီမိုကရက်တွေရဲ့အခုဝေဖန်ချက်တွေကပြီးခဲ့တဲ့ဇူလိုင်လကနေပြောင်းပြန်ပါအဲ့ဒီတုန်းကတော့ကလင်တန်ကကိုပိုင်အီးမေးလ်ဆာဗာသုံးခဲ့တဲ့ကိစ္စရာဇဝတ်ကြောင်းအရာအရေးယူဖို့မတွေ့ဘူးလို့ခွန်မေးကပြောခဲ့တဲ့ပေါ်ဒီမိုကရက်တွေချီးကျူးခဲ့ကြတာပါ Republican တွေကတော့ FBI ကအခုလိုမျိုးထူးထူးခြားခြားလှုပ်လာတာကြောင့်ဒီအီးမေးလ်အစ်စ်တွေမှာအရေးကြီးတဲ့တစ်ခုခုတေချာပေါက်ပါနေရမယ်လို့ပြောနေကြပါတယ် Republican အောက်လွှတ်တော်အမတ် Bob Goodlatte က
We don't know what the basis was for Mr. Comey making the decision. We do know they know something.
Mr. Comey ဒီဆုံးဖြတ်ချက်ကိုချတာမှာဘာကိုအခြေခံလဲဆိုတာကျွန်တော်မသိပါဘူး။ email တွေမှာတခုခုပါနေတယ်ဆိုတာသူတို့သိတယ်ဆိုတာတော့ကျွန်တော်တို့သိပါတယ်
။နိုင်ငံတော်ဝန်အမေရိကန်နိုင်ငံသားတန်ပေါင်းများစွာကြိုတင်မဲတွေပေးနေကြပါပြီ။ FBI ရဲ့အခုကြေညာချက်ကမဲပေးသူတွေပေါ်ဘယ်လိုတက်ရောက်မလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါပေမဲ့တောက်ကြနေမှာ FBI ကမကြေညာခင်ကတည်းကကလင်တန်နဲ့ထရမ့်တို့အကြားအကြိတ်အနယ်ဖြစ်နေတယ်ဆိုတာလူမှုစစ်တမ်းတွေကပြနေပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုကျော်ကျော်သိန်းကတင်ပြသွားတာပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူမှတင်ပြထိုင်တဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့တရားရည်လေးလိုင်းကိုနားဆင်နိုင်ကြပါပြီရှင
်
မင်္ဂလာပါခင်ဗျာ Daily Life အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မောင်တော်ရေးနဲ့ပတ်သက်လို့လက်ရှိအစိုးရရဲ့ကင်တွယ်မှုနဲ့ပတ်သက်ပြီးသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်မြန်မာနိုင်ငံအနောက်ချမ်းဒီမောင်တော်မြို့နယ်တွင်လူညိုရေးတပ်ဖွဲ့စခန်းတခုကိုအောက်တိုဘာလ9ရက်နေ့တုန်းကအကြမ်းဖက်တိုက်ခိုက်ခံပြီးတဲ့နောက်မှာဒေသတွင်းမှာရေးပေါ်ခြေနေတတ်မှတ်ပြီးတော့ဒီအကြမ်းဖက်တိုက်ခိုက်သူတွေကိုစစ်စင်ရေးဆောင်ရွက်ခဲ့ပါတယ်ဒါလို့ဆက်စင်ရေးတွေအတွင်းမှာဒေသခံရဲသားတွေဘက်မှလူခွင့်ချိုးဖောက်မှုတွေနောက်ရွာမီးရှို့မှုတွေဖြစ်နေတဲ့ဆိုတဲ့ဆွဆွဲချက်တွေနိုင်ငံတကာမှာထွက်ပေါ်လာပါတယ်ဒါကြောင့်မို့မောင်းနှောင်းရေးနဲ့ပတ်သက်ပြီးတော့ energy အစိုးရရဲ့ကင်တွယ်မှုဟာဘလောက်ထိပွင့်လင်းမြင်သာမှုရှိသလဲတကယ်ပဲသူတို့ဆွဆွဲကြလို့လူခွင့်ချိုးဖောက်မှုတွေရှိနေပါသလားဒါကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်3ဖိတ်ခေါ်ထားပါတယ် ANP ရခိုင်အမျိုးသားပါတီကဦးထွန်းအောင်ကျော်ရှိပါတယ်နောက်တစ်ခုကတော့ The American Institute for Peace and Development အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်ပါတယ်အရင်ဘူးဒီတောင်လွှတ်တော်အမတ်ဖြစ်ခဲ့တဲ့ဦးရွှေမောင်ဖြစ်ပါတယ်ဦးရွှေမောင်ကတော့လက်ရှိအဖြစ် Washington DC မှာပါအခု Washington DC မြန်မာတန်ရုံးရှိမှာဒီသူတို့ဆန္ဒပြပွဲမှာဦးဆောင်ပါဝင်နေပါတယ်သူဒီဆန္ဒပြပွဲမှာပဲတရားရှိနေပါတယ်နောက်တစ်ခုကတော့သတင်းစာဆရာစီသူအောင်မြင့်သူတို့ကတုံးကိုဖိတ်ခေါ်ထားပါတယ်ခင်ဗျလက်ရှိအဖြစ်လေးလိုင်းပေါ်မှာဦးထွန်းအောင်ကျော်ရှိပါတယ်ဦးစီသူအောင်မြင့်ရှိပါတယ်ခင်ဗျာကျွန်တော်ဦးထွန်းအောင်ကျော်ကိုအရင်မေးလိုက်ချင်ပါတယ်ဦးထွန်းအောင်ကျော်ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ခုနကျွန်တော်ပြောသွားသလိုပေါ့နိုင်ငံတကာမှာဒီ HRW အပါဝင်ဒီဆွဆွဲချက်တွေထွက်ပေါ်နေပါတယ်အခုအစိုးရရဲ့ကိုင်တဆောင်းမှုမှာလူခွင့်ချိုးဖောက်မှုတွေရှိတယ်ရွာမီးရှို့မှုတွေဖြစ်တယ်ဆိုတဲ့ဆွဆွဲချက်တွေဖြစ်နေပါတယ်အဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့ပေါ့ဦးထွန်းအောင်ကျော်တို့တည်ထားသလောက်ဘလောက်ထိမှန်မှန်မှန်ဒါကဘလောက်ထိခိုင်မာမှုရှိမရှိပြောပြပေးပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကတော့ဒီရခိုင်မျိုးသားပါတီအနေနဲ့ကျွန်တော်တို့မှာမျိုးနယ်ဒီမှာကျွန်တော်တို့ပါတီရဲ့မျိုးနယ်အဖွဲ့ကြီးရှိပါတယ်မျိုးနယ်ပါတီကြီးရှိပါတယ်အဲ့ဒီတော့ကျွန်တော်တို့ကပူးတည်တော့နဲ့မောင်တော်ကကျွန်တော်တို့ရခိုင်မျိုးသားပါတီအဖွဲ့အစည်းကြီးနဲ့အမြဲတမ်းကျွန်တော်တို့ဆက်ဆက်ပြီးတော့ဒီသတင်းတွေကိုမေးမြန်းနေပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရခိုင်မျိုးသားပါတီကရခိုင်မျိုးသားတွေရဲ့အကျိုးစီးပွားနဲ့ရခိုင်မျိုးသားတွေရဲ့ဖွံ့ဖြိုးတိုးတက်ရေးအခြေခံပြီးတော့အမျိုးသားရေးအခြေခံတဲ့နိုင်ငံရေးပါတီတစ်ခုဖြစ်ပြီးအားလျော်စွာမောင်တော်ဒီဘက်မှာရှိနေတဲ့ကျွန်တော်တို့ရခိုင်အမျိုးသားတွေဟာအကျဉ်းချင်းအခါခါပဲအဲ့ဒီလိုပဋိပက္ခတွေဖြစ်ခဲ့တယ်အသက်တွေဆုံးရှုံးခဲ့တယ်ဥအိမ်တွေဆုံးရှင်ခဲ့တဲ့အတွက်ကျွန်တော်တို့ကသက်ဆိုင်ရာဒီလိုလဲကျွန်တော်တို့အကျဉ်းချင်းအခါခါတင်ပြခဲ့ပြီးလူချုံရေးကိုကျွန်တော်တို့အားမရပါဘူးဆိုပြီးတော့ကျွန်တော်တို့တင်ပြခဲ့ပါတယ်ဒါပေမဲ့ဘလို့အကြောင်းကြောင်းတွေကြောင့်တော့ကျွန်တော်မသိဘူးကျွန်တော်တို့ရခိုင်လူမျိုးတွေတင်ပြတဲ့လူချုပ်ရေးအစီအမံတွေကိုကျွန်တော်တို့ဒီနေ့ချက်ချင်းကျင်းနေတော့အောင်ကျွန်တော်တို့မရဘူးအဲ့ဒါကြောင့်ကျွန်တော်တို့ကအမြဲတမ်းဒီအဖွဲ့တွေနဲ့ကျွန်တော်တို့မင်းများစုံစမ်းတဲ့အခါအခုဖြစ်သွားတဲ့ကိစ္စဟာနံပါတ်1အနေနဲ့ကျွန်တော်ပြောချင်တာကနိုင်ငံတော်ရဲ့အချုပ်အခြာအာဏာနဲ့ဒါပြည်ထောင်စုကြီးရဲ့အရေးကိုထိခိုက်တဲ့ဒါဟိုဒီပါမှုတခုလို့ကျွန်တော်တို့ကပြောချင်ပါတယ်အဲ့ဒါကြောင့်ဒီကိစ္စဟာနိုင်ငံတော်တခုလုံးနဲ့ဆက်ဆိုင်တဲ့ကိစ္စဖြစ်တဲ့အတွက်ရဲအဖွဲ့မှရောတပ်မတော်ဘုံမှရောတာဝန်ရှိတာလေလို့မြင်ပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့အထူးကြည်ပြောပြချင်တာကမော်တော်ဒီသားမှာဒီအခုအွန်လိုင်းနေမှာရောဒါ Facebook ဒီမှာရောတင်နေတဲ့ကိစ္စမျိုးကျွန်တော်တို့ကအဲ့ဒီလိုတင်နေတဲ့ကိစ္စကိုကျွန်တော်အနေနဲ့ကတော့လက်မခံနိုင်ဘူးခင်ဗျာဘာလို့ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံကပြည်တွင်းစစ်အနစ်ကြီးလွတ်လပ်ရေးရကြတဲ့ကဖြစ်နေတဲ့ပြည်တွင်းစစ်ရှိနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။အဲ့ဒီလိုဖြစ်နေတဲ့ဒိဋ္ဌာမှာတိုင်းမဒေသတွေမှာတိုက်ပွဲတွေဒီနည်းချက်ဖြင့်လည်းပြင်းပြင်းထန်ထန်ကြီးဖြစ်တုံးပဲ။ဒါပြင်မဲ့တိုင်းမဒေသတွေမှာတပ်မတော်ရဲ့တိုက်ပွဲနဲ့စစ်ဆင်ရေးတွေဟာအင်မတန်ပြင်းထန်တဲ့ဟိုကချင်မှာဆိုလို့ရှိရင်လင်းရင်နဲ့တော့ဘုံကျတဲ့အဆင့်မှာဒါပေမဲ့အခုကျွန်တော်တို့ခန္ဓာချုပ်တင်တဲ့ကိစ္စကလေးကိုဝေစီပြီးတော့လက်လက်ပေါ်မြောက်များစွာနဲ့ကြည်ခံမောက်ပေါင်းနဲ့ရှိပြပါသွားတဲ့လူအသက်တွေဆုံးရှုံးတယ်ဒါပေမဲ့ဒီနေ့ကျဲပွဲနဲ့တပ်မတော်ကအင်မတန်နူးညံ့ကြောက်ကြောက်နေကိုင်တွယ်နေတယ်လေကျွန်တော်အနေနဲ့အဲ့ဒီလူခံစားရပါတယ်ပဋိကြီးစွာထားနေတယ်လို့ကျွန်တော်တို့ခံစားရပါတယ်ဘာလို့ဆိုတော့ဒီမော်လဲဒီသားမှာဖြစ်တဲ့ကိစ္စတွေဟာအင်မတန်စနစ်တကျနဲ့နောက်ွယ်ကနေအင်မတန်ကြီးမားတဲ့ဟိုအကြံစီကြောင့်ပေါ်ပေါက်လာတယ်နိုင်ငံတော်ကလည်းသတိပြညာပေးပြီးနိုင်ငံခြားအဖွဲ့အစည်းတွေပါတယ်ငွေကြေးထောက်ပံ့မှုတွေရတယ်အဲ့ဒီလိုပန်ပုပ်မှုတွေဖြစ်လာတဲ့အချိန်ကဒါနိုင်ငံတော်ရဲ့ကိစ္စတဲ့အတွက်ကျွန်တော်တို့ကတော့ပါသွားတဲ့လက်နက်တွေအတွက်ကြောင့်ရောကျူးလွန်နေတဲ့လူတွေကိုခက်စီရမယ်ကိုအတွက်ကြောင့်ရောဘာလို့ဆိုတော့ကျွန်တော်တို့မော်တော်ဒီဘက်မှာကျွန်တော်တို့ရခိုင်တိုင်းမှာနှိယခိုင်နှုံးလောက်ပဲရှိပါတယ်ခင်ဗျာသူတို့ရဲ့အသက်အိုးအစီအစဉ်ကို
ကျွန်တော်တို့အင်မတန်စိုးရိမ်ပါတယ်
အဲ့
ဒါကြောင့်အများဆုံးနေနဲ့ပါသွားတဲ့လက်နက်တွေအင်မတန်ဖြစ်ခါပြင်းထန်တဲ့ခစ်ပေါ်လက်နက်တွေပါသွားတယ
်ဟုတ်ကဲ့ဦးထောင်ကျော်ကြီးကျွန်တော်နောက်တစ်ကြော့ပြန်ခေါ်ပါမယ
်ဒီလက်နက်တွေနဲ့ဒီပြုလို့နေ
ဟုတ်ကဲ့နောက်ကြော့ဦးထောင်ကျော်ပြန်ခေါ်ပါမယ်လေလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ဥရွှေမောင်ရောက်နေပါပြီဥရွှေမောင်ကတော့အရင်ဘူးတိတော်လွှတ်တော်အမှဖြစ်ခဲ့ပါတယ်ဥရွှေမောင်ကဆိုလို့ရှိရင်လက်ရှိဝါရှင်တန် DC ဒီမြန်မာတန်ရုပ်ရှိမှာဆန္ဒပြပွဲမှာဥဆောင်ပါဝင်နေပါတယ်ဥရွှေမောင်ကြားပါလားခင်ဗျဟု
တ်ကဲ့ကြားပါ
ဟုတ်ကဲ့ခုနဥထောင်ကျော်ပြောသွားတဲ့အထက်မှာလက်ရှိဒီလုံခြုံရေးတပ်ဖွဲ့တွေကရခိုင်ကိစ္စမှာတော်တော်လေးနူးနူးညံ့ညံ့ပြောပြမြောင်းနဲ့ကင်တွယ်နေရလို့သူပြောသွားပါတယ်ခင်ဗျဥရွှေမောင်တို့အနေနဲ့ဘယ်လောက်ထိတည်ထားလဲနိုင်ငံတကာဆွဆွဲနေလို့လူခွင့်ချိုးဖောက်မှုတွေရှိတယ်ရွာမီရှုံမှုတွေဖြစ်တယ်ဆိုတာကိုဘယ်လောက်ထိအခိုင်အမာအချက်လက်တွေရထားပါလဲ
အဲကျွန်တော်တို့ကအခုရခိုင်ပြည်နယ်မောင်းတော်မြို့မှာအောက်တိုဘာလ9ရက်နေ့ဖြစ်စဉ်ဖြစ်ပြီးနောက်ပိုင်းကနေစပြီးတော့ကျွန်တော်တို့ဒီမြန်မာတပ်မတော်နေကြဆောင်ရေးအပါအဝင်တော့အခြားသူဒီလိုရခိုင်လူငယ်တွေကပါပူးပေါင်းပြီးတော့ကျွန်တော်အဲ့ဒီဒေသမှာရှိတဲ့ရိုဟင်ဂျာအမျိုးသမီးတွေကိုမတင်ချင်းတယ်ရိုဟင်ဂျာယွာတွေကိုမိရှို့တယ်ခလေးသူငယ်တွေကိုတက်ဖြတ်တယ်နောက်တကအသက်ကြီးတာငယ်တာမရွေးဘဲနဲ့ဒီလူတွေကအချမ်းပတ်တက်ခတ်မှုမှာပါပါတယ်ဆိုတော့ဆွတ်ဆွတ်ချင်းနဲ့ရလဇက်ဖြစ်တယ်တရားဥပဒေအရစီရင်ခြင်းနဲ့သူတို့ကမလုပ်ဘူးတရားရုံးကိုလည်းမပို့ဘူးဆိုတော့အခုနိုင်ငံတကာကနေကျွန်တော်တို့ကဒီဆွတ်ဆွတ်တယ် Facebook မှာပါတယ်ဆိုတာကဒါတပိုင်းသို့တော့ကျွန်တော်တို့ကလည်းကျွန်တော်လည်းဒါကျေးဇူးလို့တော့ကိုယ်စလေထောက်ကြည့်ဖြစ်တဲ့အတွက်အဲ့ဒီအော်တိုဘားလာဆေးရကနေစပြီးမှဒီနေ့မနေ့ဒီပြီကျွန်တော်ဒီမှာတောက်လျှောက်ဖုန်းတွေလာတယ်ကျွန်တော်တို့ဓာတ်ပုံတွေပို့ပေးတယ်ဗီဒီယိုတွေပို့ပေးတယ်အဲ့ဒါတွေကလုံးဝမှန်ကန်ပါတယ
်ဟုတ်ကဲ့
ခုမှမတို့အမားတယ်မရှိပါဘူးကျွန်တော်ကဒီဘယ်လိုပြောမလဲအခုကဒီခုနဦးထောင်းကျော်ပြောသလိုကျွန်တော်ဒီမြန်မာတပ်မတော်ကနေလုံခြုံရေးတပ်ဖွဲ့ကနေကျွန်တော်ပြောင်းရွှေ့စွာကင်တယ်တယ်ဆိုတာကဒါလုံးဝမမှန်ပါဘူ
းအာနာပိုင်ဒီဘက်ကပြောတဲ့အထက်မှာဟုတ်ကဲ့ဦးရှိမောင
်ပြောတော့clearness operation ဒါမှကျွန်တော်တို့ညီနာကတော့နေမြေရှင်းလင်းရေးလုပ်နေတာမဟုတ်ပါဘူးရိုဟင်ဂျာရှင်းလင်းရေးကိုသူတို့ကဒီအကြမ်းဖက်ဆိုတဲ့ကောင်းစီအောက်မှာကျွန်တော်တို့နေမြေရှင်းလင်းရေးဆိုတဲ့ကောင်းစီအောက်မှာဒီအကြမ်းဖက်ပါတယ်ဆိုတဲ့ဆွတ်ဆွေးချက်နဲ့ကျွန်တော်တို့ကဒါကိုလုပ်နေချက်ဖြစ်ပါတယ
်ဟုတ်ကဲ့ရှင်းပါအောင်ကျွန်တော်တခုမေးချင်တယ
်ဖြစ်ပေါ50 60လောက်ပြင်းပြင်းနှိမ့်ဆက်ခံရတယ်လို့အဲ့ဒါကိုကျတော့ကျွန်တော်ထည့်တဲ့မပြောဘဲနဲ့ကျွန်တော်တို့လူတချို့ကမခံနိုင်ဘူး2012ကသနာမှာကျွန်တော်မိပါတယ်သူတို့ရဲ့သားသမီးတွေသူတို့ရဲ့ညီကိုတွေအသက်ခံရလို့သူတို့ကိုစိတ်မထိတ်နိုင်လို့လုံချင်းတဲ့ဟာပဲရှိတယ်။ဒါကြောင့်မလို့ကျွန်တော်တို့ဒီကိစ္စကိုကျွန်တော်တို့ကဒီဇင်းမျိုးကိုမစားဘဲနဲ့အခုတစ်ဖက်ကပဲကျွန်တော်တို့ကဒီပါလဲဆိုတော့ဟိုပါလဲဆိုတော့ဒီရခိုင်တိုင်းရင်းသားတွေပဲစိုးရိမ်နေတယ်ရခိုင်တိုင်းသားတွေကထွက်ပြေးရတယ်လို့ကျွန်တော်တို့ပြောနေတာလည်းမှန်ကန်မှုမရှိပါဘူ
း။ဟုတ်ကဲ့ဦးရှိမောင်ကျွန်တော်လည်းမေးချင်ပါတယ်ဦးရှိမောင်ကြားလားမသိခင်ဗျ။ဒ
ီမျိုးတွေ၅တော့ရှိတယ်ခင်ဗျ။
ဟုတ်ကဲ့ဦးရှိမောင်ကျွန်တော်တစ်ချက်မေးချင်ပါတယ်အာနာပိုင်းနေဘက်ကပြောနေတာမီးရှို့တဲ့ကိစ္စတွေဘာတွေမှာဆိုရင်တက်ဆိုင်ရာဒေသခံမွတ်စလင်တွေကသူတို့အိမ်တွေမီးရှို့တဲ့အရင်ကလည်းဖြစ်ခဲ့မှုတွေအလားအလာတွေရှိတယ်လို့ပြောတာဆိုတာတွေရှိပါတယ်ခင်ဗျ။ဒါနဲ့ပတ်သက်လို့ရော
အရင်တုန်းကဖြစ်ခဲ့တာပြောခဲ့တာမဟုတ်ဘူးအရင်ကတည်းကဒါမျိုးဇလန်းလို့တော့ပါနော်ကျွန်တော်တို့သိပါတယ်ကဘာပေါ်မှာခွင့်ကိုရှိုးရလို့မရှိကျုံးမှမရှိပါဘူး2012တုန်းကလည်းကျွန်တော်တို့ကစစ်တွေမှာနော်ရေးတွေကနေမီးရှို့ပြီးတော့အဲ့ဒါကအဲ့ဒီတုန်းကရခိုင်ပင်တွေဝင်ကျွတ်တာဝန်ယူထားတဲ့လူကဥလမောင်တွေကအားဒါကိုစလင်တွေပြန်ရှို့တာဆိုပြီးမှပြောခဲ့တယ်အခုလည်းငခုရမှာမနေ့ကပဲမီးလောင်တနေ့ကမီးလောင်တယ်အဲ့ဒါမီးလောင်တဲ့အချိန်မှာပဲကျွန်တော်ကိုဖုန်းဆက်ပြီးတော့ပြောတယ်နော်မြန်မာလုံခြုံရေးတပ်ဖွဲ့တွေကအခုမီးရှို့နေတယ်သူတို့ကကြောက်လို့အဲ့ဒီမှာမထွက်ရဘူးဆိုတော့ထွက်တာနဲ့တနက်ပြန်မှာဆိုလို့အဲ့ဒါကိုလည်းဘယ်လိုသတင်းထုတ်ပြန်လဲဆိုတော့ဟိုအားတဲ့ငခုရချေးရွာမှာမီးလောင်တာကိုတဲ့သူဦးပြောင်းမှလာပြီးမှမီးမကျိန်းဘူးတဲ့အချားရွာကရွာသားတွေကိုခေါ်ပြီးတော့မီးကျိန်းရပါတယ်ဆိုတော့ဇက်လန်းစိန်ပြီးတော့ရခိုင်ပြည်နယ်ဆိုတော့ထုတ်ပြန်နေပြန်အဲ့တော့ကိုယ့်အိမ်ကိုမီးရှို့တယ်လို့ပြောတဲ့ဟာဒီကျွန်တော်တို့ရခိုင်ပြည်နယ်မှာရှိနေတဲ့ရိုဟင်ဂျာလူမျိုးတုတ်တင်ရေးဇက်လန်းမှာကျွန်တော်တို့ဇက်ကောင်တစ်ခုအနေနဲ့တော့ဒါဟိုကျွန်တော်တို့ထည့်ပြန်ပြောတာဖြစ်ပါတယ်အမေရိကန်ကကိုယ်ကိုရှို့တာမဟုတ်ပါဘူးအဲ့ဒီရင်တွေကိုကျွန်တော်တို့ဒီလုံခြုံရေးတပ်ဖွဲ့ဝင်တွေကပဲညအိမ်မှာသွားရှို့တာဒါကြောင့်မလို့လူတွေကအဲ့ဒီမီးကိုငြိမ်းဖို့တည်းမလာရေးတာပါ
ဟုတ်ကဲ့ကျွန်တော်ဦးရှိမောင်ဦးထောင်ကျော်လေလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်သတင်းစာဆရာဦးစီစုအောင်မြင့်ဖိတ်ခေါ်ကြင်ပါလေဦးစီစုအောင်မြင့်အခြေအနေကတော့သိတဲ့အတိုင်းပဲမောင်းတော့ပြဿနာမှာတစ်ဖက်နဲ့တစ်ဖက်ကဆွဆွဲချက်တွေအပြန်အလှန်ရှိပါတယ်ဗျာဒီနေ့မှာအခြေအနေရှိပါတယ်ဒီပေါ်မှာဦးစီစုအောင်မြင့်အစိုးရရဲ့ကင်တွယ်မှုဘယ်လောက်ထိပြွန်လင်းမြင်တာမှုရှိနေတယ်လဲသုံးသပ်ပြပါဦး
အဲကျွန်တော်ပရမတ်ခုပြောချင်တာကဒီအခုလောလောဆယ်ကင်တွယ်မှုကိုဟိုအတိတ်ကဟိုကင်တွယ်မှုနဲ့ဒါကျွန်တော်နှိုင်းရှင်ပြီးတော့ဟိုပြောချင်တယ်ဒါတူတူတုတ်ပဲပြောမှာပါဟု
တ်ကဲ့
အဲပြီးခဲ့တဲ့ ဒီလုံငယ်နဲ့နှစ်30ပတ်ဝန်းကျင်ကဒါဗမာပြည်မှာစစ်အာဏာရှင်တွေအုပ်ချုပ်တဲ့အချိန်တုန်းကဆိုရင်အခုလိုမျိုးဒါရဲစခန်းတွေဝင်စီးတကယ်ကိုတပုံထတာပေါ့နော်စတဲ့ဖြတ်တဲ့တပုံထတကယ်တော့တပုံထတာပါပဲအဲ့တော့ဒီလိုအခြေအနေမျိုးမဟုတ်တာတော့မှအဲတပ်မတော်ရဲ့ကင်တွေကိုအဲ့ဒီအချိန်တုန်းကပေါ့နော်ဝင်ပြီးတော့မှအဒီမှတ်ပုံတင်စစ်တယ်ဘယ်လိုလုပ်တယ်ပါညာဆိုပြီးတော့မှလူပေးချိုးဖောက်တာတွေကအများကြီးရှိခဲ့တယ်ဒါကအရှိပိုင်းမှာဖြစ်ခဲ့တာအဲဒါပေမဲ့ဒီဒီချင်းဖြစ်တဲ့ကိစ္စကအဲ့ဒီအရှိပိုင်းလွန်ခဲ့တဲ့30ကျော်လောက်တုန်းကလည်းမတူသလိုမျိုးအဲပြီးတော့မှနောက်လွန်ခဲ့တဲ့2012ဥရှိမောင်ကပြောတယ်2012တုန်းကလည်းနှိုင်းချင်လို့မရပါဘူးဒီချိန်ကအစိုးရအဖြစ်ရှိနေတယ်အဲပြီးတော့မှအစိုးရအဖြစ်နဲ့တူတူဒါတပ်မတော်ကလည်းဒါကင်တွေဆောင်ရွက်နေတဲ့အခြေအနေအဲ့တော့ဆက်ဆက်ဖြစ်ချင်တော့ကကလေးကအလုံးသတိထားမိကြပါလိမ့်မယ်တော်စွတ်စုကြည်ဦးဆောင်ပြီးတော့မှအစည်းအဝေးခေါ်တယ်ချက်ချင်းပဲခေါ်တယ်ခေါ်ပြီးတော့မှအဲတရားဥပဒေစိုးမိုးရေးကိုထေချာလုပ်ဖို့ဆိုပြီးတော့မှဒီမှားတာတွေရှိတယ်ပြောချင်တဲ့သဘောကတစ်ဖက်ကအကြမ်းဖက်လို့ဆိုပြီးတော့မှတပ်မတော်တို့ရဲတပ်ဖွဲ့တို့ဒီအာဏာပိုင်ဘက်ကနေပြန်ပြီးတော့အကြမ်းဖက်တာတွေမဖြစ်အောင်ဆက်ဆက်ကြတဲ့ထေချာကိုလုပ်တယ်အဲပြီးတော့မှပြည်ထောင်ဝန်ကြီးပါတဲ့အဖွဲ့တွေလှုပ်ပြီးတော့မှနေရာတကာရောက်အောင်သွားပြီးတော့မှလူမျိုးရေးပဋိပက္ခတွေမဖြစ်အောင်ထိန်းတယ်အဲ့တော့လုပ်တဲ့ဟာတွေကိုကြည့်လိုက်တဲ့ခါကျတော့ဖမ်းမိတဲ့လူတွေရှိတယ်ရှိသမျှအကုန်လုံးကိုကျွန်တော်နားလည်တယ်လို့ဒီမှာအကုန်လုံးတရားရုံးကိုပို့နေတယ်ဒီချိန်မှာပြီးတော့မှအဲ့ဒီကသက်ဆိုင်ရာရဲတပ်ဖွဲ့အာဏာပိုင်တွေကလည်းပြောတယ်ကျွန်တော်တို့ဒီလူတွေအကုန်လုံးကိုဟိုဗါလဲတရားရုံးကိုတရားစီရင်အောက်ကိုပို့နေတယ်အဲ့တော့ ICRC လိုမျိုးအခြေမေးလာစစ်ဆေးရင်လည်းရပါတယ်ဆိုပြီးတော့မှဒါတပ်မတော်ဘက်ကလည်းအဲ့ဒီရဲတပ်ဖွဲ့တွေဘက်ကလည်းပြောတာတွေရှိတယ်ဆိုတော့နိုင်ရှင်ချက်အဖြစ်ပြောမယ်ဆိုရင်ဒါအရင်တော့ကလည်းမတူဘူး2012တုန်းကလည်းမတူဘူးတပ်မတော်နဲ့ရဲတပ်ဖွဲ့ကဒါအစိုးရပေါ့နော်အစိုးရရဲ့ညွှန်ကြားချက်အောက်မှာဥပဒေထိန်းသိမ်းရေးကိုအတော်လေးလုံနေတယ်လို့ကျွန်တော်နားလည်တယ်ကျွန်တော်သတင်းတွေလည်းကျွန်တော်အဆက်မပြတ်စောင့်ကြည့်နေတာပေါ့ဒါပေမဲ့ဒီလိုပြောလိုက်လို့ဒီချိန်ထဲမှာကျွန်တော်တပ်မတော်ဘက်ကရဲတပ်ဖွဲ့ဘက်ကလူခွင့်ရေးချိုးဖောက်တာတွေရှိတယ်မရှိဘူးဒီလိုတော့ယတိပြတ်ပြောလို့မရဘူးဒါပေမဲ့တစ်ဖက်ကဘာပြန်ရှိတယ်လဲဆိုတော့ဒီရိုဟင်ဂျာအတိုင်းဝိုင်းကနေပြီးတော့ဆွတ်ဆွဲနေတဲ့ဟာတွေကကျွန်တော်တို့လည်းသတင်းတွေရတယ်ဒါပေမဲ့ဒါတွေကဆွတ်ဆွဲချက်တွေဆက်ဆက်ပဲထိုင်လုံတဲ့သတင်းအချက်လက်တွေနဲ့ထွက်ပေါ်လာတာမရှိဘူးဆိုတဲ့ခါကျတော့အဲ့ဒါကိုခြုံငုံပြီးတော့မှဒါ view ရဲ့မိကုန်းကိုဖြေရမယ်ဆိုရင်တပ်မတော်ရဲ့ကင်တွေပုံကအရင်တော့ကလည်းမတူဘူးခြားနာခဲ့ပြီးရဲတပ်ဖွဲ့ရဲ့ကင်တွေပုံကဥပဒေကိုတတ်နိုင်ကြလို့ဟိုစောင့်ထိန်ပြီးတော့မှသူတို့လုပ်နေတာတွေတွေ့ရတယ်အဲ့ဒီကြားတော့မှကျွန်တော်တို့သတင်းဌာနတွေမရောက်တာပြီးတော့မှနောက်ကုလသမဂ္ဂလိုမျိုးသွားပြီးတော့ကြည့်နိုင်တဲ့အခြေအနေအဲ့ဒါမရှိသေးတဲ့အခြေအနေအောက်မှာဒါအချို့သောအချက်လက်တွေကဟိုအတီးပြုလို့မရနိုင်သေးဘူးဒီလောက်ပဲရှိပါတယ
်အဲ
့တော့အရင်နဲ့ကွာခြားပြီးတော့မှအများကြီးကောင်းလာပြီလို့ပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဥထုံးအောင်ကျောင်းဥရှင်မောင်ဥစီတော်အမြင့်လေးလိုက်မှာမှာခဏနေပေးမအောင်ခင်ဗျာဒီမှာဆွေးနွေးဖို့ဆိုပြီးတော့ကျွန်တော်တို့ဖုန်းနံပါတ်ပေးထားတဲ့လူပိတ်သက်တော်များရှိပါတယ်ကျွန်တော်ရွေးပြီးတော့ခေါ်တော့မှာအကုန်လုံးတော့ခေါ်နိုင်မှာမဟုတ်ပါဘူးကျွန်တော်ရင်းဆုံးဥထက်မြက်ကိုခေါ်ချင်ပါတယ်ဥထက်မြက်တူတုပ်လေးပြောပြပါလားခင်ဗျာမင်းမြန်စရာရှိရမင်းမြန်လို့ရပါတယ
်ဟုတ်ကဲ့ဆရာကျွန်တော်တို့ကဒီစီးဥရကျွန်တော်ဒီဆွေးနွေးဝဲရလေလူကွင်ရေးချိုးဖောက်မှုမရှိဘူးရှိတယ်ဆိုတော့ခေါင်းဆောင်မှာဆိုတော့ကျွန်တော်စဉ်းစားမိတော့ပေါ့ဆရာရေဒီကျွန်တော်တို့ဒင်းချက်လက်တွေနားထောင်နေရတာဆိုရင်ကျွန်တော်တို့ခုနဥပ္ပီအောင်မြင်ပြောလို့ပဲအရင်တော့နဲ့တော့လုံးဝမတူဘူးဒါပေမဲ့ကျွန်တော်တခုစဉ်းစားမိရဆရာရေကျွန်တော်တို့ဒီဒီမိုစီအပြည့်ဝရှိတဲ့ကျွန်တော်တို့အမေရိကန်ပြည်တော်စုတော်မှလေအရင်တည်းကတည်းကလက်အောက်မှာရှိတဲ့ကျွန်တော်တို့လက်နက်တိုင်အဖွဲ့ကြီးတော်မှကျွန်တော်တို့တခါတရံလူခွင့်ချိုးဖောက်မှုဆိုတာရှိတယ်လေအခုတော့ဒါပေမဲ့ကျွန်တော်တို့နိုင်ငံကလေတခါတည်းလက်အောက်မှာရှိလေလက်နက်တိုင်အဖွဲ့ကြီးက
ဟုတ်ကဲ့
အဲ့တော့အထိုင်းရောကျွန်တော်ဒီချိုးဘောရှိလိမ့်မယ်လို့ကျွန်တော်ထင်နေခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကုထက်မြကျေးဇူးပါနောက်တူတစ်ခါလေးဖိတ်ခေါ်ပါမယ်ကုကျော်ဆူမနီဆူတာကုကျော်ဆူတူတူတူလေးပြောလို့ရပါတယ
်အာဟုတ်ကဲ့ခင်ဗျာဒီကျွန်တော်ထင်တော့ဒီဥရွှေမောင်လို့ပြောသလိုဒီမှာဟို2010နှစ်တုန်းကဟောကျစ်လို့တာဟောဒီတမ်တော်ဟိုလက်တုံပြန်တယ်ဆိုတာဒါမဟုတ်ဘူးခင်ဗျာဘာဆိုတော့ဒီပူပြီးတော့မောင်တော့မှ2010နှစ်တုန်းကဒီမွတ်စလင်တွေလုံးဝမခံရပါဘူးဒီစစ်တွေဖက်မှာပဲအပြန်အလှန်တိုက်ခိုက်တာရှိတယ်ကုသီတော်မုံတော်ဖက်မှာကမွတ်စလင်တွေကရခိုင်တွေကိုတိုက်ခိုက်တာပဲရှိပါတယ်အဲဒီအခုကလူခွင့်ရေးရှိုးဖောက်တယ်ဆိုတော့တူတူနဲ့လူရင်ပြောမယ်ဆိုတော့ဗျာကျွန်တော်လေးတူတူနဲ့လူရင်ပြောလိုက်ပါမယ်ဟု
တ်ကဲ
့တခြားလူတွေလည်းဟိုဖြစ်အောင်ဆိုတော့အခုဒီအရှင်မာတော့ကျွန်တော်တမ်တော်ဖက်ကခံရတဲ့ဟာတော်တော်ပွင့်လင်းနေတာမျိုးရှိတယ်လို့မြင်တယ်။ဘာဖြစ်ဆိုတော့ဒီဓာတ်ပုံတွေပါပဲလက်လုတ်တဲ့ဟာတွေရှိတယ်ဒီတချို့ဟာဗီဒီယိုဖိုင်တွေတော့တင်ပေးတယ်။ဟုတ
်ကဲ့
။ဆိုတော့ဒီဟိုအခုတို့မတင်းကြည့်နေတော့ဘာလို့ဆိုတာတော့ပြောကြတာပေါ့နော်။ကရှင်ပြည်နယ်မှာဆိုလို့ရှိရင်ဒီခေတ်အများကြီးရှိုးဖောက်တယ်ဗျာဆိုတော့ဟိုခရီးဆရာမနှစ်ယောက်သတ်ဖြတ်တဲ့ကိစ္စဆိုလို့ရှိရင်တော်တော်လေးပွင့်လင်းနေတာမျိုးရှိတယ
်။ဟုတ်ကဲ့
။အဲ့တော့အခုဖြစ်တဲ့ဟာကအဲ့လောက်ရှိဆွတ်ဆွတ်ရှိတဲ့တဲ့ဟောက်ပဲကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဗျာ
သူတို့ရဲ့စွတ်စွတ်ချက်ဟာလေထင်တယ်မြင်တာမရှိဘူးပေါ့လားဟာလေတရင်လို့လို့ပါလို့လို့အဲ့လိုဖြစ်နေတယ်ဟု
တ်ကဲ့ရေစကြိုးကတနောက်တူဖိတ်ခေါ်ပါလေရေစကြိုးကကိုတင်မျိုးအောင်တို့တို့လေးဆွနေပြပါမင်းများစရာရှိမင်းများလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဥစဉ်အောင်တင်ပြောတာတောက်ခံပါလေဘာလို့လဲဆိုတော့ကျွန်တော်တို့ဒီမှာကဖြစ်ပြနေရရခိုင်မှာရှိနေတဲ့မူစလင်တွေကတပတ်သက်ပြီးပြောနေတဲ့ပုံစံမျိုးဖြစ်နေတယ်ခင်ဗျာဒီလိုကဒါကတည်းကဘုံနဲ့ခုကံတော်ဘုံနဲ့တော့တခြားကြီးဖြစ်နေတာပါတော့ခုကဘုံတော်ကိုဘုံလေးနေတာပါလေ
ဟုတ်ကဲ့အခုတင်ပြအောင်ကျေးဇူးပါကျွန်တော်တခါလေးဥရွှေမောင်းကိုပဲကျွန်တော်ပြန်မေးချင်ပါလေခုနကတော့ရှင်တွေဆွေးနွေးသွားတဲ့အချက်ဦးစီစုအောင်မြင့်ဆွေးနွေးသွားတဲ့အချက်ထဲမှာအခုအစိုးရရဲ့ကင်တွဲမှုကအရင်2012တုန်းကအချိန်ကြီးကတည်းလူခွင့်ချိုးဖောက်မှုတွေရှိကောင်းရှိနိုင်တယ်သူတို့ဝန်ခံပါလေဒါပေမဲ့2012ကအချိန်ကြီးထက်ပိုပြီးတော့ပျော့ပြောင်းပါလေဆိုတဲ့ဟာမျိုးပြောသွားပါလေဦးရွှေမောင်းရဲ့တုံ့သက်ချက်တူတူလေးပြောပါလားခင်ဗျာ
ဟုတ်ကဲ့အမေကကျွန်တော်က2010ကနေ15နှစ်ပြည့်အဲ့ဒီမှာပြည်သူ့ကိုယ်တော်ပုံစံတာဝန်ထမ်းဆောင်ခဲ့တယ်အဲ့ဒီက2010ပြဿနာဖြစ်ပြီးနောက်ပိုင်းမှာလည်းကျွန်တော်အဲ့ဒီမှာတွားကြတော့အတိုင်းအတာတွေကိုကျွန်တော်သိနေတယ်ဥပမာဟိုစစ်တပ်ဘက်မှာဆိုရင်ကျွန်တော်ကရဲတွေကဟိုဗာလေမီးရှို့တယ်လူတွေကိုဟိုဗာလေတတ်တာဖြတ်တာကတော့ကျွန်တော်တို့နေတယ်ပြောရမယ်အခုအောက်တိုဘာ10ရက်နေ့စပြီးမှယနေ့တိ3ပတ်ရှိပြီအဲ့ဒီမှာကျေးရွာ3ရွာကိုမီးရှို့တာမီးရှို့ပြီးတော့အဲ့ဒီရွာတွေကရွာသားတွေအားလုံးကလေတွင်းထဲမှာနေနေရတယ်ဒါကဆွတ်ဆွတ်ချက်မဟုတ်ပါဘူးကျွန်တော်ဒီက IT ခက်ပါနော်နေပြရခက်မှာဗရိုင်းကြီးဆွတ်ဆွတ်လို့ကြောက်အထောက်ထားရှိပါတယ်လက်ပုံလည်းရှိတယ်ရိုက်တာသတင်းဌာနလည်းတရားဝင်မတင်းကျပ်ခံရတဲ့အမျိုးသမီးကအင်တာဗျူးရပါတယ်ပြီးတော့ဖြစ်စဉ်ကိုလည်းကျွန်တော်ပြောပြထားပါတယ်နောက်တစ်ခါကျွန်တော်တို့အခုမနေ့တနေ့ကထွက်လာတဲ့ကင်မရာရုပ်ရှင်ဂျိုရုကနဲ့ရိုက်ထားတယ်ဂျိုရုကတော့မြန်မာအစိုးရလည်းမဟုတ်ဘူးရိုဟင်ဂျာလည်းမဟုတ်ဘူးအခြားရခိုင်လည်းမဟုတ်ဘူးသူကတော့မခွဲကြဘူးသူကရှိရရှိတဲ့အတိုင်းအမှန်တိုင်းပဲတက်ပေါ်ရိုက်တာအဲ့ဒီမှာခြေလိုက်တော့ယွာ၃ယွာကိုမိရှုထားတာတွေ့ရတယ်အဲ့ဒီယွာ၃ယွာလုံးကိုမိရှုထားတဲ့ခါကကျွန်တော်အနေရောင်နဲ့ပြထားတယ်ဒီယွာတွေကလည်းအားလုံးကကျွန်တော်တို့ကအော်တိုဘာ၁၀ရက်ကတည်းကဂျနက်တီတောက်ရှော့တရင်ပို့နေတာမှဒီယွာကလူတွေပဲ
အဲ့တော့
လူတွေကတရင်ပို့တယ်တက်ပုံနဲ့ပို့တယ်နော်ဒါတွေကထားပါတော့ဒါပေမဲ့ satellite ကလည်းဂျိုရူဘာနဲ့ဖမ်းပြီးတော့ခန့်ရိုက်ထားတဲ့တက်ပုံကမမနိုင်ဘူးဆိုတော့အခုကဘလို့ဖြစ်လဲဆိုတော့ကျွန်တော်လည်းဒီနမ်မြန်မာပြည်မှာလွတ်တော်အမဲလုပ်ခဲ့တော့မြန်မာပြည်ရဲ့ state media အကြောင်းကိုသိတယ်တချို့ရှိတဲ့ကျွန်တော်တို့ channel တွေကလည်း state media ကပြောတဲ့ဟာတွေမြဝတီကပြောရေးတဲ့ဟာတွေကျွန်တော်တို့မြန်မာအလင်းကရေးတဲ့ဟာတွေပဲသူကတန်တန်ပြီးတော့ပြောတာရှိတယ်တကယ်မြေပြင်ရဲ့အခြေအနေကိုမသိပါဘူးမြေပြင်အခြေအနေကိုကျွန်တော်ကပုံမသိရှိပါလေကျွန်တော်လည်းကျေကပြောလို့ဆိုလည်းမရှိပါဘူ
း
ကျွန်တော်လည်းအမှန်ကိုအမှန်တိုင်းပဲပြောတာပါ
ဒီနေရာမှာ
ကျွန်တော်ဖြစ်ချင်တာကအဲ့ဒီကဒေတာငင်းကြံပြီးတော့အားလုံးတန်းတူအခွင့်အရေးဖို့ပဲကျွန်တော်တို့ပြောနေကြဖြစ်ပါတယ်
ဒီနေရာမှာကျွန်တော်တစ်ချက်မေးချင်တာအစိုးရသစ်ကကင်တွေတဲ့အခြေအနေပါအစိုးရသစ်ကပြောမယ်ဆိုရင်ခုနဦးစီးသူအောင်မြင့်လည်းပြောပါတယ်ဒေါက်ဆန်းစုကြည်ကိုရန်စီဝေးခေါ်တယ်တရားဥပဒေနဲ့အညီကင်တွေဆောင်းရသွားဖို့ဆိုပြီးတော့သူလမ်းညွှန်ချက်ပေးတာကိုအကုန်လုံးမီဒီယာမှာလည်းတွေ့ပါတယ်ခင်ဗျအဲ့တော့အစိုးရသစ်ရဲ့ဒီဖြစ်စဉ်နဲ့ပတ်သက်လို့ကင်တွေတဲ့အောက်ခြေအနေထားမှုဘူးမူဝါဒနဲ့ပတ်သက်လို့ဘယ်လိုပြောချင်ပါလဲ
မူဝါဒနဲ့ပတ်သက်ရင်တော့ခုနကဝါရီကကျွန်တော်တို့ကလိုအပ်ချက်တစ်ခုရှိတယ်လို့ထင်တယ်။ဘာလို့ဆိုတော့မြန်မာပြည်မှာအစိုးရနဲ့ရပါ။ဒေါင်ဆန်းစုကြည်ညွန်ကြားတာကမှန်တယ်။ဒေါင်ဆန်းစုကြည်ကစကားတစ်ခုမပြောတာပါ။တရားဥပဒေကလုံးဒါပဲပြောတာ။ဒါဆိုရင်မြန်မာနိုင်ငံရဲတပ်ဖွဲ့တွေကဒီပင်းရဲကိစ္စတော့ကလုပ်ခဲ့တဲ့ဟာကျွန်တော်2007တုန်းကလုပ်ခဲ့တဲ့ဟာ88တုန်းကကျောင်းသားတွေကိုကျွန်တော်တက်ချက်ခဲ့တာ။ကျွန်တော်တို့ဒီရှေ့ဝါကျောင်းတော်လိုင်းတုန်းကကျွန်တော်တန်ခါတွေကိုတက်ချက်ခဲ့တာဟာဒါတွေကိုလည်းကျွန်တော်တို့ကတရားဥပဒေနဲ့အတိုင်လုပ်ပါလေလို့ပြောလို့ရဘူးဆိုတော့ယနေ့အချိန်မှလည်းဒီရေးပဲเนาะကျွန်တော်ဒီစစ်တပ်ပဲအခုကျွန်တော်တို့ကအားလုံးမေ့နေတာကမြန်မာပြည်မှာအစိုးရနှစ်ခုရှိနေတယ်ပါဒေါက်ဆန်းစုကြည်ကဂျန်နမန်ဒီတာမဟုတ်ပါဘူးဒီဖက်တိုလီတာပဲဖြစ်ပါလေအခုလက်ရှိလုံခြုံရေးနဲ့ပတ်သက်ရင်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ boss ကကျွန်တော်တို့ NLD အခုကတောင်းတစီမဟုတ်ပါဘူးကျွန်တော်တို့ရဲတပ်ဖွဲ့နဲ့စစ်တပ်ရဲ့ကျွန်တော်တို့အကြီးအကဲကမတော်ကာကွယ်ဥပဒေဖြစ်တဲ့မြန်မာပြည်မှာဖွဲ့စည်းဖို့အခြေခံဥပဒေအရတမတော်ကကာကွယ်ဥပဒေကပဲလက်နက်ကိုင်အဖွဲ့တွေကိုစီမံခန့်ခွဲမယ်အဲ့ဒီမှာကျွန်တော်တို့ဒီနိုင်ငံတော်အတိုင်ပင်ခံပြောပြောနိုင်ငံသားရေးဝန်ကြီးပြောပြောနိုင်ငံတော်သမ္မတပြောပြောသူတို့ကအဲ့ဒီမှာဝင်ဆွဲလို့မရဘူ
းဟုတ်ဥရှိမ
ကျွန်တော်တို့ကအစည်းအဝေးပဲလုပ်လို့ရမယ်တကယ်တမ်းကစိတ်ရစိတ်ရကိစ္စတွေလုံခြုံရေးကိစ္စတွေမှာလုံခြုံရေး
ဟုတ်ကဲ့ဥရှိမကျေးဇူးပါကျွန်တော်နောက်တော့ကျွန်တော်ဦးထွန်းအောင်ကျော်ကိုပြန်ပြီးတော့မေးချင်ပါလေဦးထွန်းအောင်ကျော်ကြားပါလားခင်ဗျာခုနကဦးထွန်းအောင်ကျော်ပြောသွားတဲ့အထက်မှာ ANP ပါတီအနေနဲ့
မြေပြင်အခြေအနေကိုပဲကျွန်တော်တင်ပြချင်ပါလေ
ဟုတ်ကဲ့ပြောပါ
အဲ့လိုဆိုတော့အခုကြည့်အပြန့်ဖက်ခဲ့တဲ့လူတွေကိုဖမ်းမမိသေးဘူးအဲ့ဒီမြေကရွာတဲ့ဒီမှာခူအောင်နေတယ်အဲ့ဒီတော့ရွာတေရွာကို
လုံချုံရေးတပ်ဖွဲ့တွေရဲတို့စစ်တပ်တို့သွားတဲ့အချိန်မှာကိုယ်အသက်သူ့အသက်လူရတဲ့တိုက်ပွဲအချိန်ကြီးပါအဲ့ဒီအချိန်မှာအသက်ကိုလူနေရတဲ့အချိန်အင်းမှာမိမတယောက်ကမတင်းကျင်းဖို့အချိန်နေပြင်းမလားကိုယ်အသက်သူ့အသက်လူရတဲ့အချိန်မှာအဲ့ဒီလိုမတင်းကျင်းဆွေးသားလုံးတဲ့ဖို့အချိန်ရောရှိမလားကိုယ်ကတမလို့ဆန်းကလေးယောက်မှာကြောက်သွားပြီအဲ့ဒီလိုဖြစ်နေတဲ့အချိန်မှာအခုဆွဆွဲတာကြီးအချိန်အမြင့်လုံးဝမရှိဘူးလို့ကျွန်တော်အနေနဲ့ပြောနိုင်တယ်ဘာဖြစ်လို့ဆိုဝုတိလုံချုံမှုကကျွန်တော်တို့ဒီမှာအဲ့လိုရန်လုံးကြီးမရှိသေးဘူးတမလောသားဒီလည်းအဆက်ဆုံးမေးသွားနေရတယ်ကျွန်တော်တို့အခုနေရပြည်ပြန်ခိုင်းနေပါတယ်ရင်းတစ်စက်တစ်စက်သွားနေရလားအဲ့ဒါကြောင့်ဒီစွစွချက်တွေဟာမှန်ကန်မှုမရှိဘူးနောက်တစ်ခုကဒီဒေသမှာလူချုံရေးအတွက်ကိုအရင်ခက်နဲ့မတူဘဲနဲ့အင်မတန်ကိုစိတ်ကန့်ကြက်လုပ်နေတယ်အလုံးကိုဒီနောက်ကနေတကဘာလုံးကဝင်ကြည့်နေတဲ့အတွက်အင်မတန်စိတ်ကန့်ထိန်ပြီးတော့လုပ်နေတယ်အဲ့ဒါကြောင့်ကျွန်တော်တို့ရတဲ့ပတင်းတွေကတော့ဒါတမတော်ကလည်းဒါမဆုံးပါမတက်တာအဲ့ဒီလိုအခြေအနေမှာတော်တော်ကြီးကိုအပြင်ကဖိအားကြောင့်ကိုလိုရခံရတာဟာတခြားဒေသတွေမှာလိုရခံရတယ်နဲ့မတူဘူးလို့ကျွန်တော်တို့အနေနဲ့အခိုင်အမာပြောနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးထောင်ကျော်ကျေးဇူးပါကျွန်တော်တို့ရှင်ချိုးဖိတ်ခေါ်ကြည့်ပါလေအချိန်နဲ့တိတ်မရတော့ပါဘူးကိုဖိုးရှောက်တူတူတုတ်လေးနဲ့ဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဦးရှင်မောင်ပြောတာရောဟိုအရင်အစင်းရောက်ပါတယ်တစ်ဆက်များပါတယ်ဒါပေမဲ့ကျွန်တော်တို့ပြောကြတာခုအစိုးရတိုင်းတဲ့ဟိုကတော့တော်တော်လေးကျွန်တော်တို့အင်းသိနိုင်တော့ကျွန်မညာရှိပါတယ်အဲခုကျွန်တော်တို့စီမင်းမှုတက်တယ်လို့ကျွန်တော်ကတော့ပုံကမဲ့မှာပြတော့လေလူပဲစီမင်းမှုကြီးချက်ခဲ့ပါတယ်အဖြစ်ကလေးညာတော့လေခုမောင်တော်ဘက်ကလည်းလူရှိတာမတူပါဘူးခင်ဗျာအစကိုယ့်ဘက်မှာကဒီလကံမပါပါဘူးဒီမောင်တော်ဘက်မှာကဒေတာကဏ္ဍကအလုံးလုံးစီမင်းရွာတွေကညာအတော့ဆင်ပြီးတော့ဒေတာကဏ္ဍဖြစ်နေတယ်သူရွာတွေနဲ့ပြည့်ပြီးတော့အစကလောက်ကဲရတာတော့ကျက်ပါလေဒါကလည်းပြားတယ်လေအရင်ကညာတော့ဆက်ကဆရာကလိုရတာတော်လေးကျက်ပါတယ်ဒါပေမဲ့ဥရှိမောင်ပြောပြတာတွေကတော့ဒီဒီကတော့ပြောလို့ကျွန်တော်ကဆက်ပြောတော့တာများပါတယ်ခင်ဗျာကျွန်တော်လည်း
ကျွန်တော်ဟုတ်ကဲ့ဥဆော့လွင်တယောက်ဖိတ်ခေါ်ကြပါလေတော်ရှင်တောင်းတူဥဆော့လွင်တူတော်လေးဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ပါဒီဥရှိမောင်ပြောတာကလို့မြန်မာနိုင်ငံမှာကျွန်တော်တို့မွတ်စလင်တွေကိုအာမပြုကြည့်နေဆိုတာသူတို့တွေကကိုယ့်ကိုအင်မီရှုပ်ပြီးဆွေးနွေးအောင်ဖြစ်နိုင်ဘူးလားလို့ဒါပေမဲ့ကိုယ်ကဟိုမရှိဘူးဆိုနေတဲ့သူတွေကိုသူကမလုပ်နိုင်ပါလေ။နောက်ပြီးတော့တပ်မျိုးကအခုလိုဖြစ်ပြမျိုးဖြစ်မလာအောင်နိုင်ငံရေးကစားတာညာမဖြစ်နိုင်ဘူးလားလို့
ဟုတ်ကဲ့အခုဆောလင်ကျေးဇူးပါခင်ဗျာကျွန်တော် daily life season အချိန်ဆစ်သွားလို့ပါကျွန်တော်ဒီဒီ production တွေကတယ်လီဖုန်းနံပါတ်တွေပေးပြီးတော့ခေါ်ယူဖို့ဆိုပြီးတော့ Facebook ပို့ထားရှိပါတယ်အကုန်လုံးမခေါ်ယူနိုင်တာဟုတ်ဒီမှာရနေပြီးတော့ကျွန်တော်တောင်းပါပါတယ်အဓိကပါဝင်ဆွေးနွေးပေးတယ်ဥထုံးအောင်ကျော်ဦးရွှေမောင်ဦးစီသူအောင်မြင့်ကျေးဇူးအများကြီးတင်ပါတယ် production အားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော် daily life season ဒီမှာညနာခွင့်ပြီးပါ
ကလို့သူမတင်ကြီးထိုင်တဲ့အတူကိုသားညုံစီစဉ်တိဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုကြားခဲ့ရပါရှင်ခုထုတ်လွှင့်ပေးခဲ့တဲ့တနိုင်းစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါခုတော့ကြမ်းရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင
်ဣရန်နိုင်ငံမိုးဆူမြို့ကိုအာရစစ်သွေးကြွတွေလက်ထက်ကနေပြန်လည်တင်ယူဖို့ထိုးစစ်ဆင်နေတာမှာဒီနေ့ဣရန်အထူးတပ်ဖွဲ့တွေဟာမိုးဆူမြို့တွင်းကရုံးမြေတံကြားဌာနတစ်ခုကိုထိန်းချုပ်လိုက်နိုင်တဲ့အကြောင်းဣရန်ဗိုလ်ချုပ်ကြီးတူကပြောပါရယ်မိုးဆူမြို့တဝိုက်နေရာတွေကိုအဓိကထိုးစစ်ဆင်ခဲ့ပြီးတဲ့နောက်အခုမြို့ရင်းကိုဝင်ရောက်လာတာဟာဣရန်တပ်ဖွဲ့တွေအတွက်တော့2014ခုနှစ်ကစပြီးတော့ပထမဆုံးအကြိမ်ပဲဖြစ်ပါရယ်ရှင်ဒီမိုကရက်တစ်သမ္မတလောင်းဟယ်လရီကလင်တန်ရဲ့အီးမေးလ်တွေနဲ့ပတ်သက်လို့တော့ပြန်လည်စစ်ဆေးတာတွေကိုတက်နိုင်သမျှအမြန်ဆုံးလှုပ်ဆောင်နိုင်ဖို့ဖယ်ရယ်ဆူရစုံစမ်းစစ်ဆေးရေးဘူရို FBI နဲ့အတူပူးပေါင်းဆောင်ရွက်နေတဲ့အကြောင်းအမေရိကန်တရားရေးဌာနကပြောပါရယ်ကွန်ဂရက်လွှတ်တော်အမတ်ဟောင်းအန်တိုနီဝီနာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့အချိန်ကွန်ပျူတာတစ်ခုထဲမှာမစ္စစ်ကလင်တန်ရဲ့အီးမေးလ်တချို့ကိုထပ်မံရှာတွေ့ခဲ့တာမှာတရားဥပဒေစိုးမိုးရေးရဲရာရှိတွေအနေနဲ့ဒီအီးမေးလ်တွေကိုစစ်ဆေးသွားမယ်လို့ဆိုတဲ့အကြောင်းကိုတော့ဒီ FBI ညွှန်ကြားရေးမှူး James Comey ကပြီးခဲ့တဲ့တောက်ချာနေ့မှာကွန်ဂရက်လွှတ်တော်ကိုအသိပေးခဲ့တာဖြစ်ပါရယ်ရှင်တူရကီအစိုးရကတိုက်ခိုက်သတင်းမီဒီယာတွေကိုတိုးမြင့်ဖိအားပေးလာနေတဲ့အပေါ်မှာထူးဆိုးရင်တဲ့အကြောင်းအမေရိကန်အစိုးရကထုတ်ဖော်ပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံထုတ်တူရကီနိုင်ငံထုတ်ဂျွန်ဟူရီယက်သတင်းစာကအက်ဒီတာချုပ်နဲ့တခြားအကြီးအကဲသတင်းတောက်တွေတင်းနေလာနေတဲ့အကဖန်စီခံလိုက်ရအပြီးမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့ကမအောင်မမြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုကြံစီမှုမှာတာဝန်ရှိတဲ့သူတွေကိုလိုက်လံရှာဖွေရဖို့အမေရိကန်အစိုးရကထောက်ခံပေးမယ်။အခုလိုဒီအတိုက်ခံသတင်းမီဒီယာတွေအပေါ်မှာဖိနှိပ်နေတာတွေကိုတော့စိုးရိမ်မိတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရကပြောပါတယ်ရှင်။
တဲ့ရင်ချင်းချက်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရေမှုကမတင်ငင်ထိုက်ပြီးမ
တင်ကြီးထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ် VOA American အသံမနက်ခင်မြန်မာသားအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းတိုမီတာ24 40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလန်းလာပါစေရှင် VOA ကိုနားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.